Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2018ခုနှစ် April 2ရက်တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိ flight to meter 3240 49ရက်ကနေတိုက်ရိုက်ထုတ်လည်နေပါတယ်ရှင်။ကျမအင်ဂျင်နီယာ
မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီမနက်မှထူးခြားတဲ့သတင်းတွေကတော့အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုတဲ့အငင်းပွားပါကိစ္စနဲ့ပတ်သက်ပြီးသမ္မတထရမ့်က NBC ရုပ်သံဌာနကိုဝေဖန်ပြောဆိုလိုက်ပါတယ်။အီရတ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင် IS ဒုတိယအကြီးအကဲတည်ဆုံသွားပါတယ်။မြန်မာနိုင်ငံမှာမနေ့ကကျင်းပခဲ့တဲ့ဂျမ်ပြရွေးကောက်ပွဲမှာပြည်내တချို့မှာတိုင်းရင်းသားပါတီတွေအနိုင်ရခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်
။ကောင်းပါပြီရှင်။အစိမ်းရောင်က NBC ကိုဘာကြောင့်လာမထုတ်ကြတာလဲဆိုတဲ့သတင်းပေးပို့ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
တချို့တွေကဒီကတ်ကိုတချို့ကပြုတ်ဝက်ပြီးယူကြတယ်ကတ်ကိုလွတ်မယ်ဆိုရင်တတ်မယ်ဆိုတဲ့အဆင့်အထိဖြစ်လို့တချို့တွေကိုကြွားမှာကိုမနေရဲပဲနဲ့ရှောင်နေရတ
ဲ့ဒါကတော့ရခိုင်ပြည်နယ်ကအခြေအနေကိုပြောပြသွားတဲ့ရဲချုပ်သူရစွမ်းလင်ပါရှင်တရင်အစီအစဉ်အပြီးမှာအပြည့်အစုံကိုကြားဖို့ရှိပါတယ်ဒါ့အပြင်ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာတိုက်ရိုက်နေဆိုင်စတဲ့အဖက်စင်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
် MBC သတင်းဌာနနိုင်ငံရေးဆိုင်ရာတာဝန်ခံ Chuck Todd ကိုသမ္မတဒေါ်နယ်ထရမ့်ကတိုက်ခိုက်ပြောဆိုလိုက်တဲ့အတွက်မနစ်နိုဝင်ဘာလကကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်ခဲ့တယ်ဆိုတဲ့အငင်းပွားပွဲကိစ္စအတွက်ပုံမပြင်းထန်သွားစေပါလေ။စနေနေ့မနေ့မှာ Twitter ကနေသမ္မတထရမ့်ရဲ့ရေးသားမှုနှစ်ခုအတွင်း Chat Dot ရဲ့တင်ဆက်ပုံအပြင်သမ္မတဟောင်းဘရက်အိုဘားမားကသူ့ရဲ့ရွေးကောက်ပွဲမဲ့ဆွေးစည်းမှုလုပ်ငန်းတွေကိုတယ်လီဖုန်းနဲ့ကြားပြနားထောင်ခဲ့တယ်ဆိုတဲ့တက်တဲ့အထောက်ထားမရှိတဲ့ဆွတ်ဆွဲပြောဆိုမှုတွေအတွက်အချိန်ပိုပြီးထုတ်လွှင့်မပေးတာတွေအတွက်ဝေဖန်ရေးသားပြီးABC အနေနဲ့ရုရှားကဝင်ရောက်ဆွတ်ဖက်တယ်ဆိုတဲ့ကိစ္စကိုအတံမလွင့်တော့ဘူးပြောဆိုထားပါတယ်ဒီတော့တွင်သမ္မတထရမ့်ရဲ့မြို့သားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းကရုရှားနဲ့သမ္မတထရမ့်ရဲ့မက်ဆေ့စီယိုမှုအဖွဲ့ကအရာရှိတွေအကြားတိတ်တဆိတ်ဆက်သွယ်မှုရှိခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီကသူ့ကိုပြစ်ဒဏ်ကိလုတ်ခွင့်ပေးမယ်ဆိုရင်လွှတ်တော်ရှေ့မှောက်မှာထွက်ဆိုမယ်လို့တောင်းဆိုလာတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတအင်ဂျီရောကတောက်ချာနေကမြေရတဲ့တုံ့ပြန်မှုမျိုးပေးခဲ့ပါတယ်။လွှတ်တော်ထောက်လိုင်းရေးကော်မတီရှိမှာမိုက်ကယ်ဖလင်းဒါမှမဟုတ်ဘယ်ပုဂ္ဂိုလ်တူတယောက်ကိုမှထွက်ဆိုရေးမဆိုရေးသူ့အနေနဲ့ဥပဒေလမ်းကြောင်းအရအကြံမပေးလို့ကြောင်းအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကသူ့ရဲ့နေ့စဉ်သတင်းသာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်
။ဆီးရီးယားနိုင်ငံနေဆက် LM ပါတီတာမှာအီရတ်လီတပ်ရဲ့လေကြောင်းထိုးစစ်တစ်ခုအတွင်းအဲဆီတွေ့ကြခေါင်းဆောင်အဗ်ဒူအယ်ဘက်ကာအဒီရဲ့ညာလယုံဖြစ်သူတည်ဆုံသွားတယ်လို့အီရတ်နိုင်ငံပိုင်ရုပ်သံသတင်းဌာနကပြောပါတယ်။စနေနေ့ကထုတ်ပြန်တဲ့သတင်းမှာတော့အီရတ်နိုင်ငံအနောက်ဘက်ခြမ်းမှာလုတဲ့အီရတ်လေကြောင်းတပ်ရဲ့စစ်ဆင်မှုအတွင်းအယပ်အယ်ဂျူမာအီလီအပါအဝင်အခြားသောဒေသကူကယ်မှုဆိုင်ရာ IS တပ်မှုတွေတည်ဆုံခဲ့တယ်လို့ဆိုပါတယ်။ဂျူမာအီလီတည်ဆုံမှုနဲ့ပတ်သက်လို့စနေညနေပိုင်းအထိအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်စီကတရားဝင်အတူပြုချက်တော့မရသေးပါဘူး။အီရတ်စစ်ထောက်လှမ်းရေးအရာရှိတွေရဲ့ကြေညာချက်ကိုကိုးကားပြီးဖော်ပြတဲ့သတင်းမှာတော့အဘူယာယာလိုလူသိများတဲ့ဂျူမာအီလီဟာ IS ရဖွဲ့ရဲ့စစ်ဖက်ဆိုင်ရာဝန်ကြီးဖြစ်ပြီးအီရတ်လီဒါလီယင်တွေကအယ်ကာအင်းမှာရှိတဲ့ IS ဌာနချုပ်ကိုအတိအကျထိမှန်အောင်ပြစ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဂျူမာအီလီဟာတချိန်ကအီရတ်ခေါင်းဆောင်ဟောင်းဆရမ်ဟူစိန်ရဲ့ထောက်လှမ်းရေးအရာရှိဖြစ်ပြီး2003ခုနှစ်မှာအမေရိကန်ကအီရတ်ကိုဝင်တိုက်ခဲ့ပြီးနောက်ပိုင်းဆူနီတပုံတပ်ထဲဝင်ရောက်ခဲ့သူဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းခုစ်ပြည်နယ်အတွင်းတာလီဘန်တပ်ဖွဲ့ကစနေနေ့မှာအသေးခံကားဘုံးဖောက်ခွဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသတွင်းမှာရှိတဲ့တပ်မှုကြီးနဲ့စစ်သား2ဦးသေဆုံးသွားကြောင်းအစိုးရအရာရှိတွေနဲ့တပုံတပ်ဖွဲ့ကပြောပါတယ်။မန်ဒိုခရိုင်အတွင်းမှာရှိတဲ့အစိုးရတပ်ဖွဲ့တွေကိုတာလီဘန်တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းအစိုးရပြောခွင့်ရမူဘာရက်ဇဒရန်က VOA ကိုပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အနီးအနားမှာရှိတဲ့စာတင်ကျောင်းအတွင်းကကျောင်းသား6ဦးနဲ့ထိခိုက်ဒဏ်ရာရသွားပြီးအများစုဟာအသက်အန္တရာယ်ဆုံးရတဲ့အနေအထားမှာရှိတယ်လို့ဆိုပါတယ်။ဒီဒေတာအကန်တက်ခတ်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းဝန်ခံပြောကြားခဲ့တဲ့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရကလည်းပောက်ကွဲမှုကြောင့်အာဖဂန်အထူးတပ်ဖွဲ့ဝင်5ဦးသေဆုံးသွားကြောင်းပြောပါတယ်။သေဆုံးသွားတဲ့အာဖဂန်တပ်မှုကြီးဟာအမေရိကန်တပ်ဖွဲ့တွေကယုံကြည်အားထားရတဲ့သူဖြစ်တယ်လို့ဒေတာတွေမှာအမေရိကန်အနေနဲ့ပူးပေါင်းဆောင်ရွက်နေသူဖြစ်ကြောင်းလည်းအဲ့ဒီပြောခွင့်ရကပြောပါတယ်။ခုစ်ပြည်နယ်ဟာပါကစ္စတန်နဲ့နယ်မြေချင်းထိစပ်နေတဲ့ဒေတာဖြစ်ပြီးအာဖဂန်မှာရှိတဲ့နေတိုးနဲ့အစိုးရတပ်ဖွဲ့တွေကိုတာလီဘန်အဖွဲ့နဲ့အတူပူးတွဲတိုက်ခတ်နေတဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ဟာခါနီအကြံဖက်အဖွဲ့တစ်ချိန်ကခြေကုပ်ယူခဲ့တဲ့ဒေသလည်းဖြစ်ပါတယ်
ပြည်ထောင်နိုင်ငံပဲရစ်မြို့မှာပါလက်စတိုင်းအရေးထောက်ခံသူ250ကျော်ကစနေနေ့မှာစုဝေးဆန္ဒပြခဲ့ကြပြီးအစ္စရေးနဲ့ပါလက်စတိုင်းမှာနေထိုင်ကြသူတွေအားလုံးအတွက်တန်းတူအခွင့်အရေးပေးဖို့တောင်းဆိုခဲ့ကြပါတယ်ဆန္ဒပြသူတွေကအစ္စရေးကိုဆန့်ကျင်တပိတ်မှောက်ရေးကိုပါတောင်းဆိုခဲ့ကြတာပါအဲ့ဒီဆန္ဒပြပွဲနားမှာပဲအစ္စရေးလူမျိုးအယောက်50လောက်ကစုဝေးဆန္ဒပြနေကြပြီးတစ်ဖက်အုပ်စုဟာဂျူးဆန့်ကျင်ရေးလုပ်နေတယ်လို့စွပ်စွဲလိုက်ပါတယ်ပြည်ထောင်မှာရှိတဲ့ဂျူးလူမျိုးအုပ်စုတွေဖြစ်တဲ့ဂျူးကာကွယ်ရေးအဖွဲ့ချုပ်နဲ့ပြည်ထောင်အခြေစိုက်ဂျူးကောင်စီ CRIF 2ကတော့ပါလက်စတိုင်းဆန္ဒပြသူတွေကိုတားမြစ်ပေးဖို့ပဲရစ်မြို့တော်ဝန်ကိုတောင်းဆိုခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဥရောပအစ္စရေးအစည်းအရုံးရဲ့ဥက္ကဋ္ဌမော်စကိုဝစ်ပြောတာကတော့ဒါဟာဂျူးစန့်ကျင်ရေးလှုပ်ရှားမှုဖြစ်ပြီးအင်အားကြီးတဲ့ပြင်သစ်ကဂျူးကိုစားပြုကောင်စီ CIRF အဖွဲ့နဲ့နိုင်ငံတော်ကိုတိကျခွဲထုတ်ဖို့ဆန္ဒပြသူတွေတောင်းဆိုနေတာကအဓိကပြဿနာဖြစ်ကြောင်း CIRF အဖွဲ့ဟာပြင်သစ်နိုင်ငံကိုထိန်းချုပ်ဖို့လုပ်နေတယ်လို့သူတို့ကဆွဆွဲကြောင်းပြောပါတယ်။ဂျာမန်သိမ်းပိုက်မှုနဲ့ဖေစကြီးအစိုးရခေတ်နောက်ပိုင်းဒီလိုဂျူးစန့်ကျင်ရေးဆန္ဒပြပွဲကိုပြည်ထောင်နိုင်ငံမှာရဲအာဏာပိုင်တွေကရှင်းရှင်းလင်းလင်းခွင့်ပြုတာဒါပထမအဦးဆုံးပဲဖြစ်ပါတယ
်။ UAE ဘီကတရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်။ဒီအမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဒီပြည်လားတည့်ရက်နေ့မနေ့ကကျင်းပခဲ့တဲ့ကြပြရွေးကောက်ပွဲခနဲ့ဦးရလတေအရာမွန်ပြည်နယ်ချောင်းဆုံမြို့နယ်မဲဆန္ဒနယ်မှာပြည်ခံပြုတ်ပါတီကဦးအောင်ကြည်သိန်းရခိုင်ပြည်နယ်အမ်းမြို့မဲဆန္ဒနယ်ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီ ANC ကဒေါက်တာအေးမောင်တို့အတီးဒီအတာစီရနေကြပါလေရှမ်းပြည်နယ်ကျေးတီနယ်မိုင်းနောက်မြို့နယ်တွေအတွက်လွတ်တော်ကိုယ်စားလှယ်တနေရာနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်နှစ်နေရာတို့အတွက်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာ SNLD ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က3နေရာစလုံးမှာတည်တည်တာတာအတာစီရနေတယ်လို့ SNLD ပါတီလက်ရှိလွတ်တော်အမတ်တဦးက VOA ကိုအတည်ပြုပြောဆိုပါတယ်ကျိုင်းတုံမြို့မဲဆန္ဒနယ်မြေမှာတော့ပြည်ခံပြုတ်ပါတီကကိုယ်စားလှယ်လောင်းကအတာစီရနေတယ်လို့ဆိုပါတယ်တောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်မလာခင်ကိုစားပြုခဲ့တဲ့ကောင်မှုမြို့နယ်မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြန်ခဲ့တဲ့ NLD ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ဆွေဝင်းအပါအဝင်ရန်ကုန်တိုင်းဒေသကြီးအတွင်းမှာကျင်းပခဲ့တဲ့မဲဆန္ဒနယ်၅နေရာစလုံးမှာ NLD ပါတီကအနိုင်ရနေကြောင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမင်းညကရန်ကုန်မြို့ရှေကွန်တိုင်းမှာရှိတဲ့ပါတီဌာနချုပ်မှာကြေညာခဲ့ပါတယ်။ချင်းပြည်နယ်ပဲခူးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးတို့မှာလည်း NLD ပါတီကအသာစီးရနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။မနေ့ကကျင်းပတဲ့ကြပြရွေးကောက်ပွဲအတွက်အနိုင်ရသူတွေအမည်စင်းတွေကိုမူလကအေပီလာတည့်ရက်နေ့ညပိုင်းမှာကြေညာမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားခဲ့ပေမဲ့ညနေတဲ့အထိမဲတွေရေတွက်မှုမပြီးဆုံးသေးတဲ့အတွက်ဒီကနေ့အေပီလာ၂ရက်နေ့မှာကြေညာနိုင်မယ့်အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကမနေ့ညကနေပြည်တော်မှာကြေညာခဲ့ပါတယ်
။ဒီခုချိန်ထိစစ်ဘေးရာတိုင်းဒေသကြီးဤနယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ပွဲများကထံသို့ပေးပို့ရမယ်သွတ်တော်ကိုယ်စားလှယ်လောင်းရရည်ရည်တဲ့ဆန္ဒမဲစရင်ပုံစံတစ်ခုတွေကိုသက်တရားမြို့နယ်ကုန်စင်အပေါ်ပိုင်းများကပြုစုနေစေဖြစ်ကြောင်းသတင်းရရှိပါသက်တရားမြို့နယ်ကုန်စင်အပေါ်ပိုင်းများကပုံစံတစ်ခုများအတည်ပြုပေးဖို့ပြီးမှသာကျွန်တော်တို့ဟာတရားဝင်သွတ်တော်ကိုယ်စားလှယ်အတည်ပြုပြင်ရပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ယနေ့ညရှင်း9နိုင်ပါကျွန်တော်တို့ကြည့်ရမယ်ဆိုတော့ကုသလလောင်းကိုအတီးပြုပြီးတော့ကြည့်ရဖို့အခြေအနေမပြေးတော့ကျွန်တော်တို့တောင်းတလို့ပါ
ရွေးကောက်ပွဲရလဒ်တွေကိုတော့ဒီကနေ့မနေ့9နာရီမှာကျင်းပမယ်လို့ကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောပါတယ်။ကြပြရွေးကောက်ပွဲတွေကိုတော့ကယားပြည်နယ်ဖရူးဆုမြို့နယ်ချင်းပြည်နယ်ထန်တလန်ရှမ်းပြည်နယ်ညောင်ရွှေမြို့နယ်ကျိုင်းတုံမြို့နယ်ကျေးတီမြို့နယ်မန်းရှုမြို့နယ်စကိုင်းတိုင်းဒေသကြီးမုံရွာပဲခူးတိုင်းဒေသကြီးကျောက်တကားမြို့နယ်ရန်ကုန်တိုင်းအတွင်းကမြို့နယ်အတော်များများတို့မှာကျင်းပခဲ့တာဖြစ်ပါတယ်။အခုကျင်းပခဲ့တဲ့ကြပြရွေးကောက်ပွဲအတွက်ပြည်သူ့လွတ်တော်9နေရာအမျိုးသားလွတ်တော်3နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်9နေရာစုစုပေါင်းအမှတ်နေရာ19နေရာတို့အတွက်နိုင်ငံရေးပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်
ဖန်စီကန်ဒါရတဲ့တောင်ကိုရီးယားသမ္မတဟောင်းဘက်ကွန်ဟီကိုထောက်ခံသူထောင်ပေါင်းများစွာဟာစနေနေ့ကဆိုးမျိုးတော်မှာစူဝေးဆန္ဒပြခဲ့ကြပြီးသူမကိုအကျဉ်းထောင်ကပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြသူတွေကြားခက်ရန်ဖြစ်ပွားမှာကိုစိုးရိမ်တဲ့အတွက်ဆန္ဒပြပွဲကိုထင်းသိမ်းဖို့ဆိုးမျိုးတော်ခမ်းမနာမှာရဲအင်အား1000ကျော်ဖြန့်ကျက်ချလာပါတယ်။ဆိုးမျိုးလမ်းမကြီးတွေပေါ်မှာနစ်စပတ်ကိုထောက်ခံသူတွေရောဆန့်ကျင်သူတွေပါစူဝေးနေကြပြီးလွန်ခဲ့တဲ့လတွေကဆလို့နှစ်ဖက်အင်အားကြအပြိုင်ဆိုင်ဆန္ဒပြခဲ့ကြတာပါ။မစ္စပတ်ကိုလက်ပေးလက်ယူအာဂရီလိုက်စားမှုအာဏာအလွဲသုံးစားမှုအစိုးရလျှို့ဝှက်ချက်တွေပေါက်ကြားစေမှုတွေနဲ့ဆွေးကျက်တင်ပြီးတောက်ကြနေကဖမ်းဆီးခဲ့တာဖြစ်ပါတယ်။မစ္စပတ်ကိုသမ္မတရုံးကနေဖယ်ရှားဖို့တောင်ကိုရီးယားဖွဲ့စည်းပုံဆိုင်ရာတရားရုံးကဆုံးဖြတ်ခဲ့ပြီးမတ်လ10ရက်နေ့ကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွင်ရဲနဲ့လူထုအကြားရုံးရင်းဆန်ကမှုမှ3ဦးသေဆုံးခဲ့ပါတယ
်။ဥရောပတိုက်လုံခြုံရေးအတွက်ဗြိတိန်နိုင်ငံရဲ့ပအဝင်မှုဟာချွင်းချွတ်မရှိလိုအပ်ကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကပြောကြားလိုက်ပါတယ် Brexit လို့ခေါ်တဲ့ဗြိတိန်နိုင်ငံ EU ထဲကနေနှုတ်ထွက်ပြီးနောက်ကုန်သွယ်ရေးသဘောတူညီချက်တွေမရှိတော့ရင် EU နဲ့ပူးပေါင်းဆောင်ရွက်မှုတွေ short ချမယ်ဆိုပြီးနောက်ကွယ်ကနေချင်းချောက်ပြောဆိုမှုတွေထွက်ပေါ်နေတာဟာမဟုတ်မှန်ကြောင်း Boris Johnson ကပြင်သစ်သတင်းစာတစ်ခုကိုပြောကြားလိုက်ပါတယ် EU ကဗြိတိန်နှုတ်ထွက်ပြီးတဲ့နောက်ကုန်သွယ်ရေးနဲ့တခြားကဏ္ဍတွေအတွက်သဘောတူညီချက်အသစ်တွေရှိမလာဘူးဆိုရင်ရာဇဝတ်မှုနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုအားနည်းလာမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဗုဒ္ဓဟူးနေ့မှာပြောကြားခဲ့ပါတယ
်ကိုလံဘီယာနိုင်ငံအနောက်တောင်ဘက်မိုကိုအာမြို့မှာမြေကြီးသုံးသွယ်ရေးရေရှမ်းမှုကြောင့်တောက်ကြနေညာကလူ150တင်းဆုံးပြီးအိုးအိမ်တွေပျက်စီးသွားပါတယ်အီကွေဒေါ်နိုင်ငံနဲ့ဇက်ကရေဘေးတံကြောင့်ပျက်စီးနေတဲ့အဲ့ဒီမြို့ကိုကိုလံဘီယာသမ္မတဟွမ်မန်နျူအယ်ဆန်တိုစ်တွားရောက်ကြည့်ရှုပြီးအရေးပေါ်အခြေအနေကြေညာခဲ့တာပါသမ္မတဆန်တိုစ်ကတည်ဆုံးသူအရေးအတွက်များပြားလာနိုင်ကြောင်းနဲ့ထိခိုက်ဒီကျေသူဘယ်လောက်ထိရှိမယ်ဆိုတာမပြောနိုင်သေးကြောင်းပြောဆိုခဲ့ပါတယ်။ကြက်ချင်ဒီအရာရှိတွေကတော့လူ400ဒဏ်ရာရရှိပြီးအနည်းဆုံး220ပျောက်ဆုံးနေတယ်လို့ဆိုပါတယ်။ရပောင်းများစွာမိုးရွာသွန်းခဲ့ပြီးဖြစ်ပွားခဲ့တဲ့ဒီသဘာဝဘေးအန္တရာယ်ဆိုကြောင့်အဲ့ဒီဒေသမှာလျှက်စစ်မီးနဲ့တောက်သုံးရီပြက်လက်နေပါတယ
်။တနုအနေနဲ့နည်းနည်းခင်တဲ့င်းစီစဉ်ကိုကိုစော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုတော့မောင်းတော့ဒေတာကိုရောက်ရှိနေတဲ့ VOA မြန်မာပိုင်းသတင်းတောက်ရဲ့သတင်းပေးပို့ချက်ကိုတင်ပြမှာပါ။ရခိုင်ပြည်နယ်မောင်းတော့ခရိုင်တွင်းမှာနိုင်ငံသားစီစစ်ခံရမဲ့သူရဲ့အစိမ်းရောင်တပ်တေခံကပ်ပြား MVC ထုတ်ယူလို့တဲ့မွတ်စလင်တချို့မှာအဲ့ဒီကထုတ်ဖို့လုံအဲ့ဒီကက်ကိုထုတ်ဖို့လုပ်မယ်ဆိုရင်အသက်အန္တရာယ်ချိတ်ချောက်ခံရတာတွေရှိနေပြီးတော့မထုတ်ယူရတာထုတ်ပြီးတော့လည်းခိုးကြောက်ခိုးဝဲနေရတာတွေရှိနေတယ်လို့ရခိုင်ပြည်နယ်ရဲမှူးသူရဦးစန်းလွင်ကပြောပါတယ်။ကိုရိုင်းသွားရောက်သတင်းယူနေတဲ့မမေခါနေပြီးတော့အကြောင်းစုံကိုပြောပြမှာပါရှင်
။ဒီစိမ်းရောင်ကက်တက်တေကန်ကပ်ပြားထုတ်ပြီးတဲ့လုပ်ငန်းစဉ်ကိုတော့ရခိုင်ပြည်နယ်တစ်ခုလုံးမှလှုပ်ဆောင်နေတာပါ။ပြီးခဲ့တဲ့နှစ်အတွင်းကရခိုင်ပြည်နယ်မှာရှိတဲ့အစ္စလမ်ဘာသာဝင်အချို့ကိုwhite gel လို့ခေါ်တဲ့ယာယီတက်တေကန်လက်မှတ်တွေထုတ်ပေးခဲ့မှုပါတယ်။အဲဒီကက်မှာတော့တက်တန်းပါရှိပြီးတက်တန်းကုံဆုံးချိန်မှာအဲဒီ white gel ကိုပြန်လည်အနှံ့ချဖို့အစိုးရကတက်မှတ်ကြေညာခဲ့ရမှာရခိုင်ပြည်နယ်တွင် white gel ကင်ဆောင်သူ6သိန်းကျော်အနက်4သိန်းနီးပါးလောက်သာပြန်လည်အနှံ့ခဲ့တာပါ။ဒီလိုအနှံ့သူတွေကိုပေးအပ်ခဲ့တဲ့ဖြတ်ပိုင်းတွေကိုအစိမ်းရောင်ကက်တစ်မျိုးထပ်မံထုတ်ပေးပြီးအဲဒီကက်ကင်ဆောင်ထားသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရရှိကြောင်းအစိုးရကထုတ်ပြန်ခဲ့ပါတယ်။ဒီလိုထုတ်ပြန်ခဲ့ပေမဲ့အစ္စလမ်ဘာသာဝင်လူအများစုကတော့အစိမ်းရောင်ကက်ဟာနေထိုင်ခွင့်ပြုတဲ့လက်မှတ်များသာဖြစ်ပြီးယာယီတက်တေကန်လက်မှတ် white gel ထက်အစ်စ်နှိမ့်တယ်လို့ယူဆကာအစိမ်းရောင်ကက်လာမထုတ်သူတွေရှိနေတာပါ။ဒီလိုအချက်တွေပြင်လာထုတ်ရင်အသက်ခံရမယ်ဆိုတဲ့ချိန်ချောက်မှုတွေကြောင့်ကြောက်ရွံ့ပြီးလာမထုတ်တာရှိနေတယ်လို့အခုလိုရခိုင်ပြည်နယ်ရဲမှူးချုပ်သူရဆန်းလွင်ကပြောဆိုလိုက်တာပ
ါတချို့တွေကဒီကက်ကိုတချို့ကပြိုဝဲပြီးယူကြတယ်ကက်ကိုလုံမဲ့ဆိုရင်တတ်မဲ့ဆိုတဲ့အစင်စီဖြစ်လို့တချို့တွေကိုရွာမှာကိုမနေရဲပဲနဲ့ရှောင်နေရတဲ့သူတွေရှိတယ်ဒါကဥဆောင်တစုကနေပြီးတော့ချုပ်ခိုင်ထားတာတကယ်လို့လုံကြပါလို့ပြောလိုက်တာနဲ့ခင်ဗျာဒီအမေရိကကတိုးပြီးတော့လုံနေကြမှာပဲအခုနိုင်ငံသားကပန်းရောက်နိုင်ငံသားကယူလာတော့ခိုးဝက်ပြီးတော့လက်ခံနေကြတယ်နားလေတဲ့လူတွေကနိုင်ငံသားအခွင့်အရေးရမယ်ဆိုတာသိတယ
်။လက်ရှိမောင်းတော့မှာ Islam Madawan Luya, Shitaniwa Shinibime, Katayu Tare Luye Haro, Leon Joda, Shirelo, Mount Oke and Luimu Jija Yiga, Letang Yu Jayimu Utan Shiga, Jovare.
MC Nepatera, we sat in Saru with a Sacha and Malan Tong Sama, Satin, but I must call Letter Gali, a Bushi, Hong Oke, Leon Shaw, Tonga, and the Gas, Tobu Chipan, or Jiwa like, Velebu Lubina, so you know, Jiwa also like, Jiwa, Saka like, Nemi like.
Lashi D. Essayo and VC Kakan Sound Taturi, Yame, Queen Yirin, Patalu, Jakandine, Yemujo, Dura Usan Ringa, Monoki and Lawaka Kuza, Kulu, Shimja Dovari.
D. Naki and Kakan Sound Duty, Mongo, you get the man, Lulatoa, Tala, Naki. They get the Lodota Panangan and Walaka, Nijin Yan, the Loki Dualame, Kunye.
ပတ်ဖို့နဲ့ပွားမဲ့တွင်လေဒီတော့ကလူကိုင်ဆောင်တဲ့သူကြီးနောက်ပြီးတော့ကျွန်တော်တို့ဒီအဖြစ်ကိုင်ဆောင်တဲ့သူကိုကျွန်တော်တို့ဖွင့်ပြီးပြီဒီစင်းရောင်ကိုင်ဆောင်ထားသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရရှိမှာပါလက်ရှိနိုင်ငံသားလျှောက်ဖို့မှာကထောင်ကိုဟာ82နိုင်ငံသားဥပဒေနဲ့အညီတိုင်းပြည်မှုရှိမရှိစစ်ဆေးပြီးမှရရှိမှာဖြစ်ပါတယ်အထောက်အကူရခိုင်ပြည်နယ်မှာရှိတဲ့အစ္စလမ ခက်ခဲရှိနေတယ်လို့ထောက်ပြပြောဆိုမှုတွေရှိနေပါတယ်ဒီပေါ်သူရဦးဆန်းလွင်က
ကိုးဖွားပြီးတော့ကြိုကြိုက်ထားတယ်အဖေမေတော့ကြိုကြိုက်ထားတယ်ဆိုရင်သာသမီဒီအခုအလီကတ်ထုတ်ပြီးရတယ်သူနိုင်ငံသားမှတ်ဖို့ရှင်းအဲ
့လာရှာ
ဆိုလိုသည်ဒီသူ့အဖိုးဘွားလက်ထက်ကဒီမြေဒီရေမှာနေထိုင်ခဲ့ပါတယ်ဆိုတော့ခိုင်လုံတဲ့အထောက်အထားရှိရင်ကိုဒါရေးလုတ်ခဲ့သူဒီနိုင်ငံသားဒါသူခံစားခွင့်ရှိတယ်ဆိုတဲ့သဘောသို့တော့ကိုယ်တိုင်းရှောက်ထားမှသာလေဒါပြီးလို့ရမယ်သူကိုယ်တိုင်းနိုင်ငံသားဖြစ်ခွင့်ရှိမရှိဆိုတာကသဘောပြောသလိုပဲသူ့ရဲ့မိဘဘိုးဘွားဒီပမာတိမှာနေထိုင်မှုပေါ်မှာမူတည်ပြီးတော့ပဲဒါခံစားခွင့်ရှိပ
ါလက်ရှိ NVC ကဲလို့ခေါ်တဲ့ဒီအစိမ်းအောင်ကမထုတ်သူအများစုကတော့အစိုးရလက်မှတ်ခံတဲ့ရိုဝင်ဂျာဆိုတဲ့အမည်နဲ့နိုင်ငံသားကတ်လုပ်ဖို့တင်ပြထားသူတွေဖြစ်ပါတယ်အစိုးရကဒီကတ်မရှိသူတွေကိုနေကျော်သွားလာခွင့်ယာယီမှုစိန်မှုလုပ်ခွင့်ရှောက်ထားခွင့်အပါအဝင်ငါးဖမ်းခွင့်တွေမပေးပါဘူးဒီကတ်ကနေနိုင်ငံသားဖြစ်မှုလုပ်ငန်းကိုဆက်လက်ပါဝင်ဆောင်ရွက်နိုင်တယ်ဆိုတာကအင်မတန်အရေးကြီးတဲ့ရပိုင်ခွင့်အခွင့်အရေးဖြစ်တယ်လို့အစိုးရကတော့ပြောဆိုထားပါတယ်ဒီပြင် NVC ကတ်ကင်ထားသူတွေကိုတဖက်နိုင်ငံကိုပြန်ပို့မယ်ဆိုတဲ့သတင်းကလုံးဝမဟုတ်ဘူးလို့လည်းတရားဝင်ထုတ်ပြန်ပြောဆိုထားပါတယ်ရှင
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖတ်စင်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းကနေ့စဉ်ထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်မှာပါ။အခုတလောအများဆုံးဝေဖန်ခံနေရတဲ့မြန်မာနိုင်ငံကရဲတပ်ဖွဲ့အကြောင်းဥအောင်ခင်ကသုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရစေ။
NLD ဥပဒေအကြံပေးရှင်းနေဥကိုနီလောက်ကြံတက်ပြတ်ခံရတဲ့အမှုကိုကင်တွယ်ဘူးနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကအမျိုးမျိုးဝေဖန်သုံးသပ်ကြပါတယ်ရဲတပ်ဖွဲ့ရဲ့စွမ်းဆောင်နိုင်ရည်ညံပြင်းမှုကိုအရင်ကလည်းဝေဖန်ခဲ့ပေမဲ့ဥကိုနီကိစ္စမှာတော့အတိုင်းဝိုင်းမျိုးစုံကရဲတပ်ဖွဲ့ကိုဝိုင်းဝန်းဝေဖန်ရှုံ့ချတာတွေ့ရပါတယ်2008မှာဖြစ်ပွားတဲ့ရန်ကုန်မြို့စိမ့်လက်ကန်သာကျောင်းရဲ့တတိအိမ်ကငါးလောက်ပြန်လူရမှုကိုရဲတပ်ဖွဲ့ဘာမှမလုပ်နိုင်သေးပါဘူးမနစ်ကဖြစ်ပွားတဲ့မင်္ဂလာတုံမြို့နယ်ရဲဝင်သားဟောင်းအိမ်ကလေးလောင်းပြိုင်လူတန်းမှုမှာလဲရဲတပ်ဖွဲ့ဟာဘာမှမပြောနိုင်သေးပါဘူးလူငယ်တဲ့နှစ်ကဖြစ်ပွားတဲ့ရာဇဝဲမှုကြီးတွေထဲမှာလူတန်းမှုအများဆုံးဖြစ်ပြီး1300ကျော်ရှိတယ်လို့ပြည်ထောင်စုဌာနဒုဝန်ကြီးကပြည်သူ့လွှတ်တော်မှာဖြေကြားပါတယ်ရာဇဝဲမှုတွေတိုးပါလာပေမဲ့ရဲတပ်ဖွဲ့ရဲ့စွမ်းရည်ကတော့ကျဆင်းနေပါတယ် ဒီမှာအချုပ်ဆိုင်မှာအင်အကူမိကလေးနှစ်ဦးငါးနှစ်လောက်မြန်မာနှိမ့်ဆက်ခံရတဲ့အမှုမှာရဲစခန်းကအေးအေးယူဆောင်ရွက်တာမျိုးမလုံနိုင်တာဟာလက်လူရှိမှုဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့လူနေမှုဘဝဟာအလွန်အမင်းဆင်းရဲလွန်းလာကြောင်းတာဝန်ထောက်ဆောင်တဲ့နေရာမှာစိတ်မပါကြတာလို့မြင်ကြပါတယ်။
အဒီကယုံနေဖြစ်ပြီးဆိုရင်ရဲတပ်ဖွဲ့မှာလက်နက်အင်အားလူအင်အားတကြွမှုစတာတွေလုံလုံလောက်လောက်မရှိတဲ့အတွက်ပဋိပက္ခဟာပိုပြီးကြီးထွားလာတယ်လို့ဆိုပါတယ်။စစ်တပ်ကိုခင့်မိအောင်လုပ်နေချိန်မှာရဲတပ်ဖွဲ့ဟာခင်းနောက်ကျတယ်လို့ဖြစ်နေပါတယ်။ရဲတပ်ဖွဲ့ဟာရှိရမယ့်အင်အားရဲ့40%ရာခိုင်နှုန်းကိုသာခံထားနိုင်သေးတယ်လို့ပြည်ထရေးဒုဝန်ကြီးကဆိုပါတယ်။နိုင်ငံတကာစံနှုန်းအရလူ Tarong Yanguma Shitine in Aye, Shuse Yagai Nungu, Kandara Lu Suvari, Sakai Daimaro, Louis Tatong Hayama, Yeda Diao, Manali Daimasuye, Louis Tatong Doyama, Yeda Diota, Shijong, Diavari.
Sita Leo Yetapo Yautuapi, Siburi, Usong Jema, a main Nagane, a poesi Pietuare Dre, Pidugo Kawe, Songshapu Sure, Yuje, Piosun Dorong Yavari. 1 pound deal company go sit up by Yama, Siwai Upan Company do, Tessa Lotare, Lebron Town, Lurusana Piawe, Nainine Pia, Yetapuego, Name Piazivare. Jenny Simangay on the town to say Grega, Tita Ganui, Sanapia, Kangwe Keramu, Eri Grega, a champe, Chukundari, Shigevare. The town Senema, Sanapiaro, Pawine Tangari, Milan Bodan, Kanyayabi, the town Sengama, Pika Nene Mujo, Ledumaji, Dokin Win.
ဒီဆုံးသွားပါတယ်စနပြဘွဲကိုနေနေပြီး1ပေါင်တရုတ်ကုမ္ပဏီကိုရဲတပ်ဖွဲ့ကကာဝယ်စောင့်ရှောက်တဲလို့ဒေသခံတွေကမြင်ကြပါတယ်ကိုလိုနီကစ်စကိုရာစုမှာရဲတပ်ဖွဲ့ကိုတီထောင်ခဲ့တာပါအင်္ဂလိပ်လိုပိုလစ်လိုခေါ်တာမို့ပလိတ်လိုမြန်မာကခေါ်ပါတယ်လာစာမလုံမလောက်နဲ့အမှုထမ်းရတဲ့မြန်မာပြည်သားပလိတ်ဟာလာစားတဲ့နေရာမှာနာမည်ကြီးပါတယ် အဂရီလိုက်စားသူကိုအလုတ်ဖြုတ်ပြီးတန်ရှင်းတဲ့ပလိတ်ဖြစ်လာအောင်ကိုလိုနီခေတ်ကကြိုးစားပေမဲ့မအောင်မြင်ခဲ့ပါဘူးမူကင်းနေမြားလာလို့ဖြုတ်ပစ်ထားတဲ့ပလိတ်ကိုပြန်ခန့်ရတဲ့အဖြစ်ရောက်သွားပါတယ်ပလိတ်မနိုင်တဲ့အလုတ်ကိုစစ်တပ်ကဝင်လုရတဲ့အချင်းဟာကိုလိုနီခေတ်ကလေကစလာခဲ့တာဖြစ်ပါတယ်ကိုလိုနီခေတ်မှာပလိတ်စစ်ပလိတ်နဲ့စစ်တပ်ဆိုတဲ့နှိမ်နင်းရေးအဖွဲ့
ตีทาวน่าเร่พ่อรีพิบาร์เร่ปลายกูเยต้าพ่อโลอเมริกาเปลี่ยนไปไม่ปลายเอเจงก์เปลี่ยนตัวเราไม่เข้าบ้าบูแต่จังเยต้าพ่อเยอดีกาลูอาเจฮะเยต้ารู้สิ่งนี้สิ่งที่เปลี่ยนเลยพิเดลูอันนี้จะเยมูจูอุเวงคงอ่ะงาเซนนี่มีเอาเยต้าพ่อหนีมามันนี่ก็เปลี่ยนตัวมาเร่ยูวิตูปิซิรีเปล่าเปปีทั้งหมดก็สิสันนุ่นนี่เอาอุบลีรีเปล่าเปปีนปีน เย่พ่อวันนี้เสด็จเจ้ากันมาเปลี่ยนเลยยิ่งตัวเต็มหูสีมาหมอบูรุสุบาร์เลยเย่พ่อเอ็ดเวย์เย่ที่ส่งเนี่ยแค่ส่งสีตาหาเสด็จเปลี่ยนเลยยิ่งผิดบาร์เลยเด้เย่ถ้าพ่อเอ้ากูลามะตุนี่เอ็ดเวย์ตั้งแต่เวทีตัวเชื่อบุยเอร์รามูอารมณ์ยามาเสียจาวาร์เลยแต่ไม่เสด็จเนี่ยเย่ถ้าพ่อผู้บังลูกเองเนี่ยเสียนลาเลจีมาบาร์เลยเสด็จก็การทาร์เรปีเรื่อยอยู่เลยออกมาเย่ถ้าพ่อเชื่อในทางเลยเอ็นเอลดีเอเยต้าสุยาเย Ubri Sumuyegu, Adika Tare, a poesi pipare, Sitalu, a main nagane, a poesi mahobabu. Dajang Sita Alma, Yetapwe Yonidaha, Tessa Tamadi, Tati Sure, Yesam Vogu, Pye Pilu, Pinibare.
The name in the neck, view in my wife, Single, Washington DC Gani, Dayai Tony Nibare. Akura Tarashini Samyonide, American Tong English are Tinganza as he single, Nasimu Che, Yala Babi, Dolala Danga, Dinsam Hawashi.
Tidrimba, English American Strike Gandama, Ninjang, Udiviare Lino, Chikane, Idiom Thunwigo, Dimpia Bimamo, Patama Uzo.
Out of line.
Putimpia bima pibare, salumbanga, out, of, out of ga, bimbe, 20 da, yaunida, line, linga, ninjang solo, zuzu hung ye, diet, debegaro, ninjang, bimbegu, 20 da, yaunida pibare, ီတုံးကစစ်တပ်ကလာတာဖြစ်ပြီးစစ်သားတွေတန်းစီပြီးစစ်ရေးလေ့ကျင့်မယ်ခြိတဲ့ကြမယ်ဆိုရင်ဒိုင်းပြည်ဘက်ကိုရောက်နေတဲ့စစ်သားဟာစီနီယာလက်ခံနိုင်စရာမရှိတာဖြစ်ပါတယ်အေဒီအမ်ဆိုတဲ့တဝိုက်ဒေဗေကလည်းဒီတိုင်းပါပဲလူကျင်ဝတ်တိတ်ခါနဲ့ဖြစ်စီတက်ဆိုင်ရာစီမင်းတွေနဲ့ဖြစ်စီလက်ခံနိုင်စရာမရှိတဲ့အခြေအနေကိုဒီအတုံးနဲ့ညီညွတ်ပြောတာဖြစ်ပါတယ်ဒါကြောင့်နေစဉ်ဘဝမှာတူဦးကလှုပ်လိုက်ပြောလိုက်တာဟာစော်ကားရရောက်တဲ့လက်ခံနိုင်စရာမရှိဘူးယင်တိရာရောက်တဲ့ဆိုရင် out of line ဖြစ်နေတယ်ဆိုပြီးတော့ဒီ idiom ကိုညီညွတ်တုံးတာဖြစ်ပါတယ်တနည်းကျွန်တော်တို့မြန်မာမှာလွန်ရာကျတယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mike I think what you said to Jane is out of line you should say sorryto her.
Maggie mean Jane ကိုပြောလိုက်တာလွန်ရာကျတယ်လို့ထင်နေ။ဒါကြောင့် mean သူ့ကိုပြန်တောင်းပန်တင်တယ်လို့ဒီပေရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mike, I think what you said to Jane is out of line. You should say sorry to her.
ခုဆက်လက်တင်ပြပြီးမှာကတော့
put your neck on the line.
ဖြစ်ပါတယ်။စာလုံးပေါင်းက PUT put ကထားတာ why who you are yoga တင်ရဲ့ neck neck ကလေပင် on on ရအပေါ်မှာ th the line the line ကမြင်းချောင်းဆိုတော့စကူခုရဲ့ဓာတ်ရိုက်အသေးပဲကမြင်းချောင်းပေါ်မှာကိုယ့်ရဲ့လေပင်ကိုထားတာပေါ့ idiom ဆိုရဲသူပိုက်အသေးပဲကတော့ကျမတို့မြန်မာမှာကိုယ့်လေပင်ကိုစင်းခံတဲ့ဆိုရဲဆူယိုးနဲ့စင်တူတယ်လို့ဆိုရမှာပါတခုခုအတွက်ကိုယ့်တိတ်ခါကိုယ်တဲ့ကိုပစ္စည်းစသဖြင့်ညနာဆုံးရှုံးနဲ့အန်ဒီရရှိတဲ့ကြားကစွန်စားပြီးလှုပ်လိုက်တာဖြစ်ပါတယ်။တနည်းတော့အာမခံတဲ့အတွက်တာဝန်ကြီးလာတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe put his neck on the line when he asked his boss to hire his friend Tom. Now he's regretting it.
ဂျိုကသူတငယ်ချင်းတော်မှုအလုတ်ခံမှုသူဆရာသမားကိုသူကအာမခံတာဝန်ယူပြီးမေတ္တာရက်ခံခဲ့တယ်။ခုတော့သူနောင်တရလို့မဆုံးဖြစ်နေပြီလို့ထိပ်ရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Joe put his neck on the line when he asked his boss to hire his friend Tom. Now he's regretting it.
ခုနောက်ဆုံးတင်ပြပေးမှာကတော့
Line one's pockets.
ဖြစ်ပါရဲ့စာလုံးပေါင်းက line line ကဒီနေရာမှာကရိယာ verb ဖြစ်သုံးထားပြီးစီတန်းထားတာကိုဆိုလိုပါတယ် one apostrophe s once ကတူတယောက်ရဲ့ pockets pockets ကအင်ဂျီတာမမဟုတ်ဘောင်းဘီရဲ့အိတ်တွေဆိုတော့ scribe ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့လူတူတယောက်ဟာကိုယ့်အိတ်ထဲကိုစီထားတာပေါ့ဒီနေရာမှာကိုယ့်အိတ်ထဲကိုပြန်စီရင်ငွေနဲ့စီလေးရှိတာမို့ဒီအတုံးရဲ့ idiom အသေးပဲကလည်းလောဘကြီးပြီးမတရားတွေကြီးနဲ့ကိုယ့်အိတ်ထောင်နဲ့ကိုယ်ငွေဖြည့်တာကိုဆိုလိုတာဖြစ်ပါလေအထူးသဖြင့်ငွေရဖို့အလွယ်ဆုံးနည်းကတော့လတ်စားတဲ့နည်းပဲဖြစ်ပါလေကျမတို့မြန်မာမှာတော့လက်ဖက်ရည်ဘူးတောင်းတာကအစဒါနဲ့မကငွေကိုရအောင်လုပ်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Corrupt officials are well known for lining their pockets.
အဂတိလိုက်စားတဲ့အရာရှိတွေကသူတို့အိတ်ထောင်နဲ့သူတို့ငွေဖြည့်ကြတယ်လို့နာမည်ကြီးနေကြတယ်လို့ထိပေရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Corrupt officials are well known for lining their pockets.
ဒီတွင်ပါ line ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
out of line.Put one's neck on the line, line one's pockets.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။မကြာခင်မှာတော့အစိုးရတနှစ်ပြည့်ဒေါအောင်ဆန်းစုကြည်မေကွန်းပြောကြားခဲ့တဲ့အပေါ်မှာဓာတ်ရိုက်ဆွေးနွေးကံကိုထုတ်လွှင့်မှာမို့ VOA မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်နားဆင်ကြပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီVOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ32 40 50တို့အပြင်လိုင်းနက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းနာရီဝက်မှာထုတ်လွှင့်မယ့်ဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော့
တို့ဆိုးရတက်လာတဲ့အချိန်မှာအပြောင်းလဲတို့ဒီရွေးကောက်ပွဲမတိုင်ခင်ဂရီပေးခဲ့တဲ့အပြောင်းလဲ change ဆိုတဲ့ဥစ္စာကိုလုပ်လိုက်လုပ်နိုင်ခဲ့ပြီး
ဒါကတော့ NLD အစိုးရတနည်းပြေဒေါက်ဆန်းစုကြည်မေကွန်းပြောကြားတဲ့အပေါ်မှာတိုက်ရိုက်ဆွေးနွေးကန်ထုံးလွှင့်တဲ့အခါတရရှင်ဤအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။နားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ကျမတို့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုံးလွှင့်မှာပါ။အမေရိကန်နိုင်ငံရဲ့ကုန်သွယ်ရေးလုံငွေပြမှုဒေါ်လာဘီလီယံ900ရှိနေတာကိုရှော့ချနိုင်ရေးအတွက်ကုန်သွယ်ရေးတန်းတူရှင်ပြိုင်ခွင့်အရေးရရှိအောင်သမ္မတဒေါ်နယ်ထရမ့်ကသူရဲ့အမိန့်ကြေညာချက်နှစ်ခုထုတ်ပြန်ပြီးအချိန်မြင့်လှုပ်ဆောင်လိုက်ပါတယ်။သမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှေ့သတင်းပတ်အတွင်းတွေ့ဆုံတဲ့အခါမှာကုန်သွယ်ရေးမညီညွတ်မှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးသွားကြဖို့ရှိတယ်လို့သုံးသပ်နေကြပါတယ်။ဒီအကြောင်းကို VOA သတင်းတောက် Mail RC ကပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
သမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲမဲ့ဆက်စည်းရုံးစဉ်ကပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်တဲ့အနေနဲ့မမျှတတဲ့ကုန်သွယ်မှုတွေကိုထိရောက်စွာနိုင်နေနိုင်အောင်တောက်ကြံတွေကသမ္မတအမိန့်ကြေညာချက်နှစ်ခုကိုထုတ်ပြန်လိုက်ပါတယ်။ပထမအမိန့်ကြေညာချက်ကတော့ကုန်သွယ်ရေးအလွဲသုံးစားလှုပ်ဆောင်မှုတွေဘာတွေလဲဆိုတာကိုခွဲခြားဖော်ထုတ်ပေးတောင်းဆိုထားတာဖြစ်ပါတယ်။ဒုတိယအမိန့်ကြေညာချက်ကတော့အစိုးရတွေရဲ့ထောက်ပံ့ငွေနဲ့ထုတ်လုပ်ထားတဲ့ကုန်ပစ္စည်းတွေကိုဈေးနှုန်းချိုသာစွာနဲ့အမေရိကန်နိုင်ငံထဲလာရောက်ရောင်းချနေကြသူတွေထံကနေပြစ်ဒဏ်ကြေးကောက်ခံမဲ့အစီအစဉ်ဖြစ်ပါတယ
်။ The field has not been a level field. Jobs have been leaving our country going to China and Mexico.
ကုန်သွယ်ရေးမှာမမျှတမှုတွေဖြစ်နေတဲ့အကြောင်းအလုတ်ကိုင်းတွေကလည်းတိုင်းပြည်တွေကနေတရုတ်မက္ကဆီကိုနဲ့တခြားနိုင်ငံတွေကိုရွှေ့ပြောင်းကုန်ကြတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောသွားတာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးလုံငွေပြမှုဒေါ်လာ350ဘီလီယံရှိနေတဲ့အတွက်သမ္မတအမိန့်ကြေညာချက်ထုတ်ပြန်တဲ့ကိစ္စဟာရှေ့သတင်းပတ်အတွင်းဖလော်ရီဒါပြည်နယ်မှာတရုတ်သမ္မတရှီကျင်းပင်နဲ့သမ္မတထရမ့်တို့တွေ့ဆုံကြတဲ့အခါဒီကိစ္စဟာမဖြစ်မနေဆွေးနွေးကြမယ့်အကြောင်းအရာဖြစ်ပါတယ်။ဒါပေမဲ့ကုန်သွယ်ရေးမညီမျှမှုတွေကိုအာရုံစိုက်လှုပ်ဆောင်နေတဲ့အတွက်တခြားကြီးမားတဲ့ကိစ္စရပ်တွေကိုလက်လွတ်ဆုံးရှုံးသွားစေနိုင်တယ်လို့ Brookings Institute ကနိုင်ငံတကာစီးပွားရေးပညာရှင်ဒန်နီဘေးဟားကပြောပါတယ်။
This actually just means that American consumers and American firms are benefiting by being able to buy
လူကွန်သွေးရေးမညီညွတ်မှုတွေဖြစ်ပေါ်နေတယ်ဆိုတာကတရုတ်နိုင်ငံကဇင်းနှုန်းတက်တာတဲ့ကုန်ပစ္စည်းတွေကိုဝယ်ယူခြင်းအဖြစ်အမေရိကန်နိုင်ငံအပါအဝင်အခြားနိုင်ငံတွေကကုန်ပစ္စည်းတွေဝယ်ယူရတာထက်အမေရိကန်စားသုံးသူတွေနဲ့အမေရိကန်ကုမ္ပဏီတွေအတွက်ပိုပြီးအကျိုးအမြတ်ရှိစေပါတယ
်အဲ့ဒီလိုဇင်းနှုန်းချိုသာတဲ့ကုန်ကြမ်းပစ္စည်းတွေရနိုင်တဲ့အတွက်လဲအမေရိကန်စက်ရုံတွေအတွက်ပြန်ဆိုင်မှုအားပိုကောင်းစေတယ်လို့ဘီဟာကပြောပါတယ်ကုန်သွေးရေးမညီညွတ်မှုအတွက်ပြင်းထန်တဲ့ပြောဆိုမှုတွေကနေအမေရိကန်နေအတွက်ကုန်ပစ္စည်းထုတ်လုပ်မှုတိုးမြင့်နိုင်တာမှန်ပေမဲ့လည်းတစ်ဖက်မှာအမေရိကန်စက်မှုလုပ်ငန်းတွေနဲ့တခြားနိုင်ငံတွေအကြားကုန်သွယ်ရေးစစ်ပွဲတွေဖြစ်လာတဲ့ဘက်ကိုဥတီသွားစေနိုင်တယ်လို့အမေရိကန်အမျိုးသားစီးပွားရေးအဖွဲ့ NABE ကတာဝန်ရှိသူ Ken Simonson ကပြောပါတယ်
It could come at a very high price in terms of retaliatory action by other countries and loss of exports by
တခြားနိုင်ငံတွေကလက်တွန့်ပြန်လှုပ်ဆောင်မှုတွေစီစဉ်နေတဲ့အတွက်အမေရိကန်ကလေယာထွက်ပုံကုန်တွေစားသောက်ကုန်တွေတခြားပြည်ပပုံကုန်ပစ္စည်းတွေစိတ်ကန်းတွေကုန်ပစ္စည်းတွေသေယူပို့ဆောင်ပေးနေတဲ့ပို့ဆောင်ရေးကုမ္ပဏီတွေနောက်ဆုံးစိတ်ကန်းလုပ်ငန်းတွေအထိထိခိုက်လာနိုင်တဲ့အတွက်အမေရိကန်နိုင်ငံအဖို့ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်လာနိုင်ပါတယ်။အခုပြောရတဲ့လုပ်ငန်းတွေအလုံးအစင်ရော့ကျသွားနိုင်ပါတယ
်။ညီမျှမှုမရှိတဲ့ကုန်သွယ်ရေးသဘောတူညီမှုတွေကြောင့်အမေရိကန်အလုပ်သမားတွေနစ်နာဆုံးရှုံးနေရတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပေမဲ့1990နဲ့2000ခုနှစ်အကြား ဆုံးရှုံးသွားခဲ့ရတဲ့အလုတ်ကိုင်းတွေဟာစက်တင်နဲ့အစားထိုးလှုပ်ဆောင်လာတဲ့အတွက်ဖြစ်တယ်လို့အမျိုးသားစီးပွားရေးသုတေသနဌာနအဖွဲ့ကထုတ်ပြန်တဲ့စစ်တမ်းအသစ်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုစော်ဝင်းနိုင်ပြောပြသွားတာပါ။အခုတော့ကိုအောင်နေဦးစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လင်းပါပါရှင
်။ဆရာရှင်မြတ်ဖေဟာမြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းတစ်နှစ်အတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးနိုင်ငံတော်ခြေပြမင်ကုန်းမှာအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားသွားပါတယ်။ပြည်သူနဲ့အတူဆိုတဲ့ဆောင်ပုဒ်အသစ်နဲ့လည်းရှေ့ဆက်သွားဖို့ပြောကြားသွားတဲ့ဒီဒေါက်တာဆန်းစုကြည်ရဲ့မင်ကုန်းပေါ်မှာသဘောထားအမြင်တွေကိုကျွန်တော်တို့လက်လန်းမိသလောက်ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်ရှိနေပါပြီ။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်အောင်တူဖြစ်တဲ့ဦးရထုံးသဘောထားကိုဒီဝိရသဘောထားကိုကျွန်တော်အရင်နားထောင်နေပါတယ်ဒေါက်တာဆန်းစုကြည်ကတော့ဒီလူလူကမျောလင်းသလောက်အပြောင်းလဲတွေမဖြစ်တာကိုအတိအမှတ်ပြောသွားပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတိုးတက်တဲ့အပိုင်းတွေရှိတဲ့အစိုးရကလုံနိုင်စွမ်းရှိသလောက်လုံနေရဆိုပြီးတော့လည်းပြောသွားပါတယ်ဆိုတော့ဒီအစိုးရဒီနေ့တက်လုတ်ခဲ့တာတွေကဒီမိန်ကုန်းမှာထင်ရခဲ့လားဥယျာထုံးရဲ့သဘောထားဆွေးနွေးပြပါခင်ဗျအ
ဲဒီမိန်ကုန်းမှာတော့ဒေါက်တာဆန်းစုကြည်ကဒီအရေးကြီးတဲ့ကိစ္စအပိုင်း၃ပိုင်းဆွဲပြီးတော့သူပြောသွားတာပေါ့လေအဲ့လိုပြောသွားတဲ့အခါမှာအခုလုံးခြုံပြီးတော့ပြောမယ်ဆိုရင်တော့ဒီအပိုင်း၃ပိုင်းဟာဒီရှင်းရှင်းလင်းလင်းနဲ့အဲတူတူတူထိထိရောက်ရောက်ပြောကျင်တဲ့အပိုင်းကိုဒီပုံပေါ်အောင်မပြောနိုင်နဲ့ရောထွေးပြီးတော့ဟိုခေါင်းစဉ်တစ်ခုတက်ပြီးပြောနေတဲ့အချိန်မှာတခြားကိစ္စတွေဝင်ပြီးတော့ရောပြောမိတာအဲတစ်ခုနဲ့တစ်ခုနဲ့ကဒီပိုင်ပိုင်ခြားခြားမရှိတာအဲအဲ့ဒါလို့ဒီတွေ့ရတယ်ပေါ့နော်အဲ့တော့သူကအဓိကပြောချင်တာကတော့သူတို့ဆွေးရတက်လာတဲ့အချိန်မှာအပြောင်းလဲသူတို့ဒီရွေးကောက်ပွဲမတိုင်ခင်ဂရီပေးခဲ့တဲ့အပြောင်းလဲ change ဆိုတဲ့ဥစ္စာကိုလုပ်လိုက်လုပ်နိုင်ခဲ့ပြီအဲ့စနစ်အပြောင်းလဲကတော့သူတို့အဆိုရအဖွဲ့ရဲ့တာဝန်ဖြစ်တယ်ပြည်သူလူထုတွေဘက်ကအပြောင်းလဲကတော့ပြည်သူလူထုတွေကိုယ်တိုင်လည်းပြီးမှာပဲဆိုပြီးတော့နိုင်ငံရေးအပိုင်းကိုသူပြောသွားတယ်နောက်ဒုတိယအပိုင်းကတော့မျိုးသားရင်ကြားစေရေးနဲ့နိုင်ငံရေးကိစ္စအဲ့ဒီမှာလဲအထက်ခဲတွေရှိတယ်ဆိုတဲ့အကြောင်းကိုပြောရင်းနဲ့ဒီကျွန်တော်တို့ဟိုဒီဟွာပေါ့နော်ဒီအစိုးရအဖွဲ့ဝင်တွေကိုနိုင်ပေါ်ကျွန်တော်တို့ငင်းငန်းရေးဆွေးနွေးတဲ့အဖွဲ့တွေရဲ့အဲစိတ်ထဲမှာပါအဂရိတရားကျင်းဖို့ဆိုတာကိုသူကပြောသွားတယ်ဒီမှာကျွန်တော်တို့ဒီဆွေးနွေးကြိုးစားပေမဲ့လဲနော်ဒီတော့တော့စိတ်ချစ်ရအောင်ကြည့်တော့မအောင်မြင်သေးဘူးဆိုတဲ့ဥစ္စာကိုသူဝန်ခံသွားတယ်
။ဟုတ်ကဲ့။
နောက်ဆုံးတစ်ချက်ကတော့ပြည်သူလူထုပေါ်မေတ္တာထားရေးဆိုတာပြောရင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဟိုအခုမှကျွန်တော်တို့ဒီအလုံးကိုင်းနေဖွံ့ဖြိုးတိုးတက်လာဖို့အတွက်အဲလမ်းမဆက်တဲ့ရေးတွေလက်စစ်မှုရရှိရေးတွေအတွက်စပြီးတော့လုပ်ပါမယ်ဆိုတဲ့ဥစ္စာကိုဝန်ခံသွားတာပေါ့နော်။အဲလိုကျွန်တော်တို့ဒီတုံ့တက်လို့ရပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရင်းနဲ့ပေးပို့ရအောင်ဒီ Facebook ပေါ်ကနေကျွန်တော်တို့လမ်းပြီးတော့ရေးမှတ်ချက်တွေပေးထားတယ်တချို့ရှိပါတယ်ဒီထဲမှာ Facebook ပေါ်ကမှတ်ချက်တစ်ခုနှစ်ခုအရင်ဆုံးကျွန်တော်ဒီနေရာမှာဖော်ပြချင်ပါတယ်တစ်ခုကတော့ထထချီဆိုတဲ့အကောင့်နဲ့ပါသူကတော့အမေပြောသွားတာတွေကမြန်မာပြည်သူတွေအတွက်အားရနေပါပဲတကယ်စေနာမြစ်တာတွေနဲ့လှုပ်ဆောင်နေရဆိုတာအကျွမ်းမဲ့ယုံကြည်ရဲ့အခက်ခဲဆိုတာတော့ဘာလို့ရှိနေမှာပဲဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကျော်စန်းဝင်းဆိုတဲ့အကောင့်ပါရှင်ပါသူကတော့အရင်ဆောင်ဘုတ်ကပြောင်းလဲချိန်တက်ပြီလို့မဲဆွဲစီယုံခဲ့တာမြန်မာပြည်ပြောင်းလဲဖို့ရည်ရွယ်ချက်နဲ့ပြီးခဲ့တာပါတဲ့ပေါ်ထက်ကနေရုံးထွက်နေရတဲ့အစိုးရတည်းဟာတနည်းဆိုတဲ့အချိန်နဲ့ပြည်သူတွေရဲ့ဆန္ဒတွေအားလုံးကိုဘယ်နည်းနဲ့မှလုံမပေးနိုင်ပါဘူးတဲ့တိုင်းသားစစ်ပွဲကတမျိုးရခိုင်ကိစ္စကတစ်ပုံဒီပြဿနာတွေကိုပြည်သူတွေနဲ့အတူရင်ဆိုင်ဖြေရှင်းသွားရင်ပြည်လည်နိုင်ပါလိမ့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပြည်သူတွေနဲ့အတူလို့ပြောလာလို့ထင်ပါတယ်ဆိုပြီးသူသဘောထားကိုရေးပါတယ်။ဒါရီကတော့ Facebook ပေါ်ကကျွန်တော်တို့ပေးထားတဲ့မှတ်ချက်တချို့ပါ။ဆိုတော့ဒီနိုင်ငံတကာသတင်းမီဒီယာတွေမှာတော့ဒီအစိုးရစိတ်လက်ထက်မှာအပြောင်းလဲတွေနှင်းနေတယ်ဆိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့မင်းကုန်းထဲမှာအတိအမှတ်ပြုလက်ခံပြောဆိုရဲဆိုပြီးတော့သတင်းတွေအဖြစ်နဲ့ဖော်ပြတာကိုတွေ့ပါတယ်။ဆိုတော့ဒီနေ့မှကျွန်တော်ဟိုသတင်းစာဆရာဦးမြင့်ကျော်မေးချင်ပါတယ်။ဆိုတော့ရေဘူးရအဖြစ်မြန်မာသတင်းမီဒီယာတွေနဲ့လူလူချမ်းမာရောမင်းကုန်းပေါ်မှာရေဘူးရအဖြစ်ဘယ်လိုသဘောထားမျိုးတွေရှိတာတွေ့ရလဲ
။ဟုတ်ကဲ့။ဟိုလူလူကတော့ဟိုနိုင်ငံရေးသမားတွေကိုမပြောဘူးပေါ့နော်။တာမန်လူလူကတော့ဒီမိတ်ကုန်းရဲ့ဟိုဒေါက်တာဆန်းစုကြည်ရဲ့ရိုးရိုးသားသားပြောဆိုမှုပေါ့လေသူ့ရဲ့စကားလုံးတွေကဟိုပွင့်ပွင့်လင်းလင်းရိုးရိုးသားသားပြောဆိုမှုအဲ့ဒါတွေကိုသူတို့ခံစားရပြီးတော့ဟိုသဘောကျကြတဲ့ဟာမျိုးတော့ဟိုကြားရတော့ပေါ့နော်အများစုကတော့သဘောကျကြတယ်အဲဒါပေမဲ့နည်းနည်းလေးဟိုဒီထက်ပိုပြီးတော့ဟ ဟိုတီတီပပဘလူမျိုးစီးပွားရေးကိုလုပ်မယ်လို့ဘလူမျိုးအပြောင်းလဲကိုလုပ်မယ်လို့အဲ့ဒါမျိုးကိုနားထောင်မှုညှော်လင့်ထားတဲ့တချို့သောသူတွေအနေနဲ့တော့ဒီမိကုံကဟိုညှော်လင့်ထားတဲ့လောက်အသေးစိတ်ဟိုပြောဆိုတာမျိုးမရှိဘူးလို့အဲ့လိုမျိုးခံစားရတာလည်းရှိတယ်။နောက်တစ်ခုကတော့လွတ်တော်နဲ့အစိုးရအဖွဲ့ရဲ့ဟိုကိုယ်ကိုယ်ပြားပြားမရှိဘူးပေါ့နော်လွတ်တော်အပေါ်မှာဒီပါတီရဲ့ဩဇာလွှမ်းမိုးမှုတော့အဲ့လိုကိစ္စမျိုးတွေကိုလည်းဟိုပြောဆိုသွားတာမရှိရရဲ့နောက်ကတရားဥပဒေစိုးမိုးမှုအခုချိန်ထိသိပြီးတော့ထူးထူးခြားခြားမရှိသေးတဲ့ဟာမျိုးအဲ့ချင်းတွေမျိုးတွေမပြောသွားတာရဲ့အဲ့ဒါမျိုးကိုတော့ဟိုကြားကျင်ရတယ်ဒီဟာမျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးမှတ်ချက်ပေးမလဲဆိုတော့အဲ့ဒါမျိုးတော့မကြားရပေါ့နော်အဲ့အပိုင်းတွေကတော့ဟုတ်ကျွန်တော်တို့အနေနဲ့လည်းနားထောင်ကြတဲ့အပိုင်းတွေပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတရားလေးလိုင်းဆွေးနွေးပွဲကိုပါဝင်မှုဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်ဒီထဲကတော့ဒီဒေါက်တာတန်းတင်မှာသူကမြင်းမှုစကိုင်းတန်းမြင်းမှုမျိုးပါဒေါက်တာတန်းတင်ရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာဆန်းစုကြည်ပြောသွားတယ်ကျွန်တော် NLD ရဲ့ဆောင်းပုတ်ပေါ့နော် PD နဲ့အတူဆိုတာကိုကျွန်တော်တော်ကြိုက်ပါတယ်ဒါပေမဲ့လို့အဲ့ဆောင်ဖို့တိုင်အောက်ခြေကလိုက်နာမယ်ဆိုမှကိုကောင်းမှာပါအခုကငါတို့နိုင်ရတဲ့ပါတီပဲဆိုပြီးတော့ဗီဒီယိုကိုမတိုင်မြင်ဘူးလှုပ်ချင်အောင်လှုပ်တယ်အာဏာရှင်ဆိုတာလှုပ်တယ်ဆိုတာတွေကျွန်တော်တို့တွေ့နေရပါတယ်ဥပမာကျွန်တော်တို့မျိုးမှာဘုဆုပ်ကြီးရောမရှိပါဘူးအခုကြီးရောကိုလူသူမမြင်ရတဲ့ကလာတင်းကြီးမှာထားဖို့လုပ်နေရပါတယ်ကြီးသူရင်မြင်တာကတော့မြို့လေကောင်မှာကျွန်တော်တို့မိုးရွာမှာလည်းမြို့လေကောင်မှာသခိုင်းမှာလည်းမြို့လေကောင်မှာချောင်းမှာလည်းမြို့လေကောင်မှာအခုကဒီလိုမကြိုက်တဲ့နေရာမှာတွားပြီးတော့ထားဖို့ပါတီရဲ့ဆုံးဖြတ်ချက်နဲ့လုပ်နေပါတယ်။ဒါပြည်သူနဲ့အတူဆိုတဲ့ဆောင်းပုံးနဲ့လုံးဝပွဲလွဲနေပါတယ်။သူကတိုင်းဝန်ကြီးချုပ်ကနေခွင့်ပြုရဲဆိုပြီးတော့ထိုးတင်းလုပ်နေကြပါတယ်ခင်ဗျာ။ဆောင်းပုံးနဲ့ကဲညီအောင်လုပ်ရင်ကောင်းမယ်လို့ထင်ပါတယ်။တိုင်းဝန်ကြီးရောဆောင်းပုံးကိုလိုက်နာပါလို့ကျွန်တော်အနေနဲ့ကြံပြုချင်ပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်။နောက်တစ်ခုကအခုကျွန်တော်တို့စာပေးပို့ထားတာလည်းရှိပါတယ်။ကိုမဲအောင်ဆိုတဲ့ပုဂ္ဂိုလ်ကသူ့ရဲ့စာအုပ်လေးမိုက်တန်စင်ကျေးဇူးပြုပြီးဖတ်ပြပေးပါဦး။
ဟုတ်ကဲ့ပါရှင်။သူရေးသားထားတာတော့ကျွန်တော်နာမည်ကိုမဲအောင်ပါ။ပြည်သူတွေဆိုတဲ့ကျွန်တော်တို့တွေကဝိုင်းပြီးတော့ကန်ထရိုက်တိုက်အသစ်စောက်ပေးဖို့ NLD ကိုရုံကြည်ကြီးနဲ့ထိုးအပ်လိုက်ပါတယ်။ပြည်နယ်တိဆောက်ရေးကိုကြကြနနမတိဆောက်နိုင်တာလား။တိဆောက်ခွင့်အခက်အခဲတွေရှိနေရလား။ဘယ်လိုကစပြီးတော့တိဆောက်ရမယ်မသိလို့လားတော့မသိဘူး။အခြေခံလူတန်းစားဘဝတွေကပိုပြီးတော့ခက်ခဲလာနေတာကိုတွေ့နေရပါတယ်။အစိုးရဆိုတာကြောက်စရာမဟုတ်တော့တဲ့အခြေအနေတည်းရဲ့ဖန်တီးပေးခဲ့ပြီဆိုပေမဲ့လည်းတကယ်အမှန်တရားနဲ့အတော်ကင်းကွာနေတဲ့မင်းကွန်းလို့ဆိုကြပါတယ်ပြည်သူနဲ့အတူရှေ့ဆက်ပြီးတော့အတူတကွာချီတက်ချင်းရင်အောက်ခြေအထိထိတွေ့ပါပြည်သူအတန်ဆစ်ဆစ်ကြားအောင်ဆောင်ရွက်ပါကလထိုင်းမော်ရောက်ပြီးငါတကောကောပြီးတော့ဘဝမေ့နေသူတွေများစွာရှိနေပါ၍တေးကြစီစစ်နိုင်မှကျွန်တော်တို့တိုင်းပြည်တိုးတက်ပါမည်လို့ပြောလိုက်ပါရစေလို့យေတာထားတာပါ။ဟ
ုတ်ကဲ့ကျေးဇူးပါ။ဒါတော့ဆက်တော့ဒီဒေါက်တာတန်းတင်ပြောသွားတဲ့သဘောထားနဲ့ခက်ဆင်ဆင်ပါပဲ။ဆိုတော့ဒီဆက်တော့ကိုမြင့်ကျော်လည်းထောက်ပြသွားတာရှိပါတယ်။ကျွန်တော်တို့ကဒီမှာမင်းကွန်းထဲမှာပြောသွားတာနဲ့ပတ်သက်လို့ဆွေးနွေးနေရဆိုရင်လည်းပြောမသွားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကြီးဖို့လိုလိမ့်မယ်ထင်ပါတယ်။အထူးသဖြင့်ကတော့ဒီ NLD ကအစိုးရမဖြစ်ခင်မှာတခြားလုံးပြောလာခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်မဲ့ကိစ္စမျိုးတွေနဲ့ပတ်သက်လို့လည်းဟိုဘာမှသူထက်သွင်းပြောကြားသွားတာမရှိပါဘူးအဲဆိုတော့ဒီဒါနဲ့ပတ်သက်လို့ဥယေထွန်းသဘောထားဘယ်လိုရှိလဲအခုမင်းကွန်းထဲမှာမပါတဲ့ကိစ္စတွေအရေးကြီးပြီးကြံခဲ့တဲ့ကိစ္စတွေဘာတွေရှိရလို့မြင်လဲ
အဲမှန်ပါတယ်ဗျအဲ့ဒီအခြေခံဥတွေပြင်ဆင်ရေးကိစ္စတို့ကျွန်တော်တို့အခုဉာဏ်ဉာဏ်ရေးဆွေးနွေးပွဲမှာဆိုလို့ရှိရင်လည်းတကယ်လက်တွေ့မှာရင်ဆိုင်နေရတဲ့ပြဿနာတို့တိတိကျကျလေးတွေပေါ့အခက်အခဲလေးတွေပေါ့အဲ့ဒါတွေကိုကျွန်တော်တို့ဟိုပြောသွားတာမတွေ့ရပါဘူးအဲ့လိုမပြောတာကကျွန်တော်စိတ်ထဲမှာတော့တမင်တရားကိုဒီမပြောဘဲနဲ့ခြံထားလို့ပုံရပါတယ်အဲဒါတွေပြောလို့ရှိရင်ဟိုကောင်းကျိုးတဲ့ဆိုးကျိုးညာဖြစ်စေမလားပေါ့နော်ဒီမြို့သားရင်ကြားစေရေးဆိုတဲ့ဥစ္စာကိုပြောရင်းနဲ့ငင်းငယ်ပြဿနာနဲ့ဒါနဲ့လည်းဆက်ဆက်နေပါတယ်လို့ပြောပြီးတော့တက်မတော်နဲ့အဲဒီ NLD အစိုးရနဲ့ကြားမှာညှိနှိုင်းရတဲ့အခက်အခဲတွေကိုဒီပုံမှန်နေထုတ်ပြီးတော့ပြောမသွားပဲခြံသွားတာကိုတွေ့ရပါတယ်။နောက်သူအနေနဲ့ဟိုဒီကျွန်တော်တို့ NLD အစိုးရတက်လာတဲ့အချိန်မှာအအောင်မြင်ဆုံးလုပ်နိုင်ခဲ့တဲ့ကျွန်တော်တို့အမေရိကန်ရဲ့ sanction ပေါ့ sanction ရုပ်သိမ်းအောင်ဟိုစူးစမ်းဆောင်ရွက်နိုင်တဲ့ကိစ္စကိုလည်းဒီနိုင်ငံမှာဖော်ပြမသွားပါဘူး။ဒါတွေကဒီ NLD အစိုးရအတွက်အမှတ်ရဟိုအမှတ်ရမဲ့ကိစ္စတွေဖြစ်ပါတယ်။ဒါတွေလည်း
မှန်တကယ်ကတော့ဖော်ပြပြီးတော့အချက်အလက်နဲ့ဒီကောင်းကျိုးတွေကိုကျွန်တော်တို့ဒီဖော်ပြနိုင်လို့ရှိရင်ပို့ပြီးတော့ဟိုအသက်ဝင်မှာပေါ့လေဒီနေကောင်ကအဲ့ဒါလို့ကျွန်တော်တို့ခံစားရပါတယ်
โอเคกูมิ้นจ่อในตบอดาครับเนี่ยกูมิ้นจ่อแล้วซะๆแล้วดีเก่งเนี่ยเฉล็ดที่อาเนี่ยเคสမျိုးนี่นอกทุกอ่ะติชาပြောတင်ပြောထိုက်တဲ့ဟာတွေပါမလာဘူးမျောလဲထားပြီးတော့နားထောင်နေတဲ့အတန်းတွေဟိုเคสမျိုးတွေပါမလာဘူးဆိုတာမျိုးပြောပါတယ်ဆိုတော့ဒီဖွဲ့စည်းအချက်ပုံအခြေခံဥပဒေဟိုပြင်ဆင်ရေးเคสမျိုးเนี่ยပတ်သက်လို့တကယ်တော့ energy อ่ะဟိုအစိုးရမဖြစ်ခင်တော့ဒီဇိုင်းမှတ်ဟိုတော်တော်ပြောခဲ့တဲ့เคสဒါတွေပါမလာတဲ့အပေါ်မှာရောกูมิ้นจ่อตบอดาဘယ်လိုရှိလဲ
โอเคโอ้ဖွဲ့စည်းအချက်ပုံပြင်ဆင်ရေးကိုအခုကျွန်တော်တို့ဟိုကြားသိရတဲ့လောက်ပေါ့လေကြားသိရဆိုတာအများပြည်သူကြားသိရတာတော့မဟုတ်ဘူးဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဒီသတင်းမီဒီယာနဲ့ဟိုဟိုလွတ်တော်ကိုယ်စားလှယ်တွေ NND ဘက်ကကိုယ်စားလှယ်တွေနောက်က NRPC တို့ဘာလို့ ਨੇ တွေ့တဲ့အခါမှာသူတို့ကတော့ဒီဟိုငင်းငယ်ရေးဖြစ်စဉ်ငင်းငယ်ဆွေးနွေးမှုနဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီဖြစ်စဉ်ကြီးနဲ့ဟိုနိုင်ငံရေးဆွေးနွေးပြီးတဲ့နောက်မှာမှဟိုဖွဲ့စည်းပုံပြင်ဆင်ရေးကိုတပါးလေးလုပ်မယ်ဆိုတဲ့ဟာမျိုးကိုအယူဆမျိုးကိုသူတို့ဟိုပြောင်းလဲသွားတဲ့သဘောမျိုးတွေကျွန်တော်တို့သိရတာပေါ့နော်ဆိုတော့ဒီဟာကဟိုဘဝင်ကြတာမကြတာတပိုင်းပေါ့လေသို့တော့အဲ့ဒီဟာလည်းပြည်သူကိုဟိုချပြတင်တယ်သိတင်တယ်လို့ကျွန်တော်တို့ထင်တယ်ကျွန်တော်တို့ကတော့အဲ့လိုမေးမြန်းမှုတွေအများသိရတယ်သို့တော့ဟိုတချို့တော့ကိုယ်စားလှယ်တွေပြောတယ်အဲ့ဒီမေးမြန်းဖြစ်စဉ်တွေမှာထဲဝင်ပါနေတဲ့ကိုယ်စားလှယ်တွေကအဲ့လိုပြောတယ်သို့တော့ပြည်သူကလည်းဒီခြေကံဖွဲ့စည်းခြေကံခြေကံဥပဒေပြင်ဆင်ရေးဆိုတာအင်းငင်းငင်းဖြစ်စဉ်နဲ့တပါးလေးပဲလှုပ်တော့မယ်ဆိုတဲ့ဟာကိုပြည်သူတွေလည်းသိတဲ့တယ်လို့ကျွန်တော်ထင်ပါတယ်။ဟိုအခုချိန်ကြီးတော့ပြည်သူကအဲ့ဒီဟာကိုကိုယ်ကိုယ်ပြန်မသိရတဲ့အနေအထားဖြစ်နေတာပေါ့နော်
။ဟုတ်ကဲ့ပါကွန်မင်းချောင်းကျေးဇူးပါ။ကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ကိုစာတချို့ပေးပို့ထားတာကိုလည်းပဲတစ်လက်စာရဲနဲ့ဖော်ပြပေးခြင်းပါတယ်။အရင်ဆုံးစာတစ်စောင်ကတော့ကျွန်တော်တို့တိန်လွာမိုးဆိုပြီးကျွန်တော်တို့ Facebook ကပေးပို့ထားတာပါမဆုမွန်ဖတ်ပြပေးပါခင်ဗျာ။
ကျွန်တော်ကနိုင်ငံရေးပညာရေးစီးပွားရေးနားမလည်ပါဘူး။ဒါပေမဲ့လူမှုရေးကိုတော့နားလည်ပါတယ်။ဉာဏ်မီတလောက်အကြံပေးခြင်းပါတယ်။အခုအစိုးရကိုမကောင်းဘူးလို့မပြောစေခြင်းပါဘူး။တင်ပြီးလို့နိုင်ငံကိုတော့အုပ်ချုပ်နေပြီလေ။မကောင်းဘူးလို့မပြောစေခြင်းတာကကျွန်တော်တို့တနိုင်ငံလုံးလေးစားရတဲ့လွတ်လပ်ရေးဖခင်ရဲ့သမီးဖြစ်နေလို့ပါ။အမေစုဟာအသူ့အဖေရဲ့ခြေရာကိုနင်းပြီးတော့နိုင်ငံကိုတိုးတက်ပြောင်းလဲအောင်လုပ်မှာပါ။သူ့အဖေရဲ့နာမည်ကိုဖျက်ဖို့နိုင်ငံကိုအုပ်ချုပ်တာမဖြစ်နိုင်ပါဘူး။ဒီတော့ပြောင်းလဲဖို့ကအမေစုကစွမ်းအားမရှိပါဘူးတယောက်တည်းတစ်ဖွဲ့တည်းပြောင်းလဲလို့မရသလိုပြည်သူဘက်ကနေအစိုးရပြောင်းလဲလိုက်မယ်ဆိုပြီးထိုင်နေလို့မှမရတာအစိုးရကပညာရေးဖွံ့ဖြိုးဖို့လုပ်ရင်ပြည်သူကပညာရှင်ဖြစ်ဖို့ကြိုးစားရမယ်ပညာတက်မှတွေးခေါ်တတ်မယ်တွေးခေါ်တတ်မှစီးပွားရေးလုပ်တတ်မယ်စီးပွားရေးလုပ်တတ်မှလူမှုရေးတတ်မယ်လူမှုရေးတတ်မှလူမျိုးမရွေးဘာသာမရွေးညီကိုမောင်နှမတွေလိုချစ်ခင်တတ်မယ်အဲ့လိုချစ်ခင်တတ်မှသာရာဇဝတ်မှုတွေမရိမှုလူတက်မှုမွေးစေမှုတွေလည်းပပျောက်သွားမှာဖြစ်ပါတယ်ကျေးဇူးအထူးတင်ပါတယ်တဲ့တိမ်လွာမိုးပါ
ဟုတ်ကဲ့မဒါမဆုမကျွန်တော်တို့ Facebook ကနေဟိုပေးပို့ထားတဲ့မှတ်ချက်ကိုမဆုမဖတ်ပြပေးခဲ့တာပါဆိုတော့ကျွန်တော်တို့ဒေါ်ဆန်းစုကြည်ရဲ့ဒီမိန့်ခွန်းထဲမှာလည်းဒီဟိုသူပြောတာရှိပါတယ်အစိုးရစနစ်ကိုပြောင်းမှုစ조사ရဲ့နေရာမှာပြည်သူလူထုအနေနဲ့လည်းတာဝန်ယူမှုရှိဖို့လိုတယ်ဆိုတော့ပြောတာပါတယ်ဆိုတော့ဒီနေရာမှာဟိုဥယျာထုံးမေးချင်ပါတယ်လူထုအနေနဲ့ရောဘာလို့ဟိုတာဝန်ယူဖို့လိုသလဲလူထုဘက်ကဟိုသူလုံဆောင်ပေးဖို့အားနည်းနေတာတွေရောရှိနေသလား
အဲအပြောင်းလဲဆိုတဲ့ဥစ္စာမှာကျွန်တော်တို့ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းမှာဖွင့်ဆိုထားတာကတော့စနစ်အပြောင်းလဲနဲ့ပြည်သူလူထုအပြောင်းလဲဆိုပြီးတော့သူကအဲ့လိုဖွင့်ဆိုထားတာပေါ့လေကျွန်တော်အမြင်ကတော့ဟိုအပြောင်းလဲဆိုတာဒီအစိုးရရန်အစိုးရအဖွဲ့ထိပ်ဆုံးမှာရှိတဲ့အစိုးရအဖွဲ့အပြောင်းလဲနဲ့အောက်မှာရှိတဲ့ကျွန်တော်တို့ဟိုရန်တရားပေါ့ရန်တရားဆိုဒီမှာဝန်တန်းနေပေါ့နော်အောက်ကကျွန်တော်တို့ပြုံးကနေပြီးတော့ညွန်ချုပ်အထိပေါ့အဲ့ဒီကခုရှိတယ်လို့ထင်ပါတယ်အဲ့တော့အခုတို့ NLD အစိုးရအနေနဲ့ကတော့ထိတ်ဆုံးအစိုးရအဖွဲ့အပြောင်းလဲလုပ်လိုက်နိုင်ပြီအဲ့ဒီအစိုးရအဖွဲ့ကိုလည်းတန့်ရှင်းအောင်အဂရိတရားကင်းအောင်ဒေါ်ဆန်းစုကြည်စ조사နေတယ်အောင်မြင်တယ်လို့လည်းကျွန်တော်တို့ယူဆပါတယ်ဒါဟိုဘုဒ္ဓတိတော့ဘာမှဆိုလို့ရမကြောက်ဘူးပေါ့ဒါနည်းနည်းပါးပါးအပြစ်ရှိတဲ့လူတွေလည်းအေးအေးယူလိုက်နိုင်မယ်ဆိုတာကိုသူဖော်ပြပါတယ်အဲ့ဒီအောက်ခြေကဒီရန်တရားကြီးမှာကတော့ကျွန်တော်တို့ပညာရေးမှာတရားစီရင်ရေးကဏ္ဍတွေမှာနောက်ပြည်သူလူထုနဲ့ဆက်ဆံတဲ့ကဏ္ဍတွေမှာအပြောင်းလဲတွေကစိတ်ပြီးတည်တာရှင်းရှားတာမရှိဘူးအဲ့ဒီဟာတွေကိုပါဝင်ဖို့ဆိုရင်ကျွန်တော်တို့ကစနစ်တစ်ခုကိုညွန်ပြဖို့လိုပါတယ်ဘယ်လိုဟာမျိုးလဲဆိုလို့ရှိရင်အပြန်အလှန်ထိန်းကျောင်းရမှာပေါ့အဲ့တော့ပြည်သူလူထုရဲ့ကိုယ်စားဒီစွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင်အဲ့ဒီအစိုးရအဖွဲ့ဒီရန်တရားကြီးကိုခေါင်းဆောင်နေတဲ့ဝင်ကြီးတွေကိုစွတ်တော်ကနေပြီးတော့မေးခွန်းနဲ့မေးချင်းကျွန်တော်တို့အစိုးရတင်ရင်းအားဖြင့်အပြန်အလှန်ထိန်းချုပ်ပေးပါအစိုးရမျိုးဆိုလို့ရှိရင်တော့ဒါဟ
နည်းနည်းပို့ပြီးတော့လက်တွေ့ကျလိမ့်မယ်လို့ထင်ပါတယ်အဲ့တော့ဒီလူလူဘယ်လိုပါဝင်ရမလဲဆိုတဲ့ကိစ္စမှာကျွန်တော်တို့အဲ့ဒီလိုပဲနားလည်ပါတယ်အဲ့ဒီအခန်းကဏ္ဍလေးကိုပြောဖို့သူကြံသွားတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျတော်တော်ရှင်နေပြပို့ထားတဲ့စာရီတချို့လည်းပဲကျွန်တော်ဒီညမှာအတင်းတင်းလို့ထပ်ပြီးတော့ဖော်ပြပေးခြင်းပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ကိုထုံးမြင့်မှာကျွန်တော်တို့အီးမေးလ်နဲ့ပြပို့ထားတာကိုထုံးမြင့်ရဲ့စာကိုကိုရန်နဲ့ဖတ်ပြပေးပါခင်ဗျ
တော်စန်းစုကြည်ရဲ့မိန်ကုံးကိုနားထောင်ကြည့်မယ်ဆိုရင်အပေါ်ရန်အပြင်ကောင်းပါတယ်ပြည်သူများကိုဒီလိုအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့အရင်ကချပြခဲ့တာမရှိခဲ့ပါဘူးအခုလိုပြည်သူများကိုတလေးတစားနဲ့မိန်ကုံးပြောတဲ့အတွက်လေးစားမိပါတယ်ဒါပေမဲ့ပြောသွားတဲ့မိန်ကုံးရဲ့အနှစ်သာရပိုင်းကိုကြည့်ရင်သိပြီးတော့စိတ်ချနိုင်မှုမရှိတာတော့အမှန်ပါအစိုးရရဲ့ရှေ့ဆက်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမတေချာတဲ့ဝေဝါးတဲ့ကိစ္စတွေပေးသွားပါတယ်တိကျပြတ်သားတဲ့လုပ်ငန်းတွေနဲ့နိုင်ငံကိုဘယ်လိုရှေ့ဆက်မလဲဆိုတာချပြနိုင်ပိုကောင်းမယ်လို့ထင်ပါတယ်နောက်တစ်ချက်ပြောတော့တာကပြည်သူတွေနဲ့အတူရှစ်ခီးကိုရှောက်လန်းနေတယ်ဆိုတဲ့ဆောင်းပုံလေးတစ်ခုထပ်ပြီးပြောပါတယ်။ဒါဟာလွန်ကောင်းပါတယ်။ဒါပေမဲ့လက်ရှိနေသားရအစိုးရနဲ့ပြည်သူအာဏာပြိုင်တဲ့အခါမှာပြည်သူများရဲ့သဘောကိုအလင်းမထားဘူးဆိုတာဗိုလ်ချုပ်စန္ဒရာနာမည်ပေးခဲ့တဲ့ကစိတ်မကောင်းစွာကြုံတွေ့ခဲ့ရပြီဖြစ်ပါတယ်။နောက်နောက်ဒီလိုဆက်ဖြစ်နေမယ်ဆိုရင်ပြည်သူများနဲ့တသားလည်းမဖြစ်နိုင်ပါဘူး။တမတော်ကအခုလက်ရှိအနေထားရအစိုးရအဖွဲ့ထဲမှာနေရာတိုင်းမှာ25ရာခိုင်နှုန်းပါနေတော့ဒေါ်စန်းစုကြည်အနေနဲ့အစိုးရအဖွဲ့ဝင်များအချင်းချင်းကိုအရင်တသားတည်းပြောင်းလုပ်ဖို့လိုအပ်ပါတယ်။ရွေးကောက်ခံအစိုးရအဖွဲ့ကပြည်သူတွေနဲ့အတူရှေ့ခီးကိုရှောက်လန်းရန်စီစဉ်နေတဲ့အချိန်မှာအလိုလျောက်ဖြစ်လာတဲ့25ရာခိုင်နှုန်းကကန့်လန့်ကန့်လန့်နဲ့ဆိုဘလို့မှခီးမရောက်နိုင်ပါဘူး။နောက်တစ်ချက်ကတမတော်ကိုလည်းဒေါ်စန်းစုကြည်ထိန်းနိုင်မှရပါမယ်။ဒါမှမဟုတ်ရင်တော့အစိုးရလှုပ်ချင်တာလှုပ်တမတော်ကလှုပ်ချင်တာလှုပ်ဆိုရင်လည်းအိပ်ပေါက်နဲ့ဖားကောက်လို့ပြင်နေပါလိမ့်မယ်။အချုပ်အားဖြင့်ပြောချင်တာကပြည်သူတွေအနေနဲ့အစိုးရနဲ့အတူရှောက်လန်းဖို့ဆိုရင်မခက်ပါဘူး။ဒေါ်အောင်ဆန်းစုကြည်ဘာပြောပြောပြည်သူတွေအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ရှောက်လန်းဖို့အသင့်ဖြစ်နေတာကြားလာပါပြီ။ဒေါ်အောင်ဆန်းစုကြည်အနေနဲ့ပြည်သူတွေကိုရှေ့ဆောင်လမ်းပြမှုပေးတဲ့နေရာမှာတိကျပြတ်သားတဲ့လမ်းညွှန်မှုတွေ၊မူဝါဒတွေတိတိကျကျရှိဖို့ပဲလိုတာပါ။နှင်ဟောင်းလိုဝေဝေဝါဝါမူဝါဒတွေနဲ့ဆက်ပြီးတော့မရှောက်လန်းနေကြတာတော့အမှန်ပါ
။ဟုတ်ကဲ့ဒါတော့ကျွန်တော်တို့ကိုကိုထုံးမြင့်ဆိုပြီးတော့အီးမေးလ်နဲ့ပြပို့ထားတဲ့စာကိုရန်နဲ့ဖတ်ပြပေးရခဲ့တာပါ။ဆိုတော့ဒီအခုလက်တလုံးမှာဒီငင်းငယ်ဒီဒေါ်အောင်ဆန်းစုကြည်မင်းကွန်းနဲ့မှာပြောထားတာနောက်တစ်ချက်ရှိပါတယ်။သူဒါတော့ဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်။ဒါတော့အခုသူကိုယ်တိုင်ဦးဆောင်ပြီး27ပင်းလုံးညီလာခံကျင်းပပြီးတော့လည်းဦးဆောင်လုပ်နေတဲ့ကိစ္စပါ။ဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်ကတိမ်မွေးရှုပ်ထွေးပြီးရှုပ်ထွေးတယ်ဒီလိုပဲအခုသူကျိုးပန်းနေပြီမဲ့လည်းအတက်ကြရရှိတယ်ဆိုတော့လည်းအတိအမှတ်ပြုပြောထားပါတယ်။ဒါပေမဲ့ဟိုမျောလင်းချက်တွေလည်းတိုးလာနေတယ်ဟိုလက်တွေ့ဖြစ်လာအောင်လည်းကြိုးစားအောင်မယ်ဆိုပြီးပြောပါတယ်ဆိုတော့ဒီမျောလင်းချက်နဲ့တစ်ထပ်တည်းကြားဖို့ဆိုရင်အစိုးရအနေနဲ့ရှေ့ဆက်ဘာတွေလုပ်ဖို့လိုမလဲဥယျာထွန်းရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
အဲမျောလင်းတလို့ဖြစ်လာဖို့ဆိုလို့ရှင်တော့ဟိုကျွန်တော်တို့ဟိုပေါ့နော်ဒီငင်းငယ်ရေးဖြစ်စဉ်မှာအဓိကအရေးကြီးတဲ့အင်အားစုကြီးနေရာဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်ရဲ့ဂျားမှာဒီဟိုဒီပထမအဦးဆုံးအခုနိုင်ငံရေးဆွေးနွေးပွဲသွားဖို့မြန်မာချင်းနိုင်ဆွေးနွေးပွဲသွားဖို့ NCA လက်မှတ်ထိုးဖို့ကိစ္စကိုပဲအဲဒီအငင်းကုန်ဖြစ်ပြီးတော့အဲ့မှာတင်တက်နေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒေါ်စန်းစုကြည်မူလာကျွန်တော်တို့ပြောထားတဲ့သဘောထားကတော့အားလုံးပါဝင်နိုင်ရေးပေါ့နော်နက်နက်ကိုင်တိုက်နေတဲ့ပါဝင်တဲ့ပါဝင်တိုက်တဲ့အဖွဲ့တွေအားလုံးပါဝင်နိုင်ရေးဆိုတဲ့ဥစ္စာကိုသူတက်မတော်ကိုနားချပြီးတော့ဒီလက်ခံအောင်မပြောဆိုနိုင်ဘူးလို့သုံးသပ်ရပါတယ်။ဒါကြောင့်အခုကတော့ဒီအရေးကြီးတဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့ DIA AA နဲ့ DNL စတဲ့ MM ဒီကိုကန့်ပေါ့နော်။အဲ့ဒီအဖွဲ့တွေကမပါပဲကျန်းနေတဲ့အတွက်ကြောင့်မလို့ဒီရောအရှိမတက်နိုင်ဘူးဖြစ်နေတယ်။အဲ့တော့ဒါကိုကျွန်တော်တို့ကရှေ့တက်နိုင်အောင်လို့ဆိုလို့ရှိရင်တော့တက်မတော်ကိုဟိုကျွန်တော်တို့နားဝင်အောင်ပြောနိုင်ဖို့အရေးကြီးပါတယ်နော်ဒီကိစ္စက NCA လက်မှတ်ထိုးတယ်ဆိုတာကလည်းအမှန်တကယ်ကတော့ဒါအဆုံးဖြတ်ကိစ္စလည်းမဟုတ်ဘူးဆိုတာကိုလည်းတစ်ခါကတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုသိအောင်သတင်းစကားပေးဖို့လိုပါတယ်ဒါကကျွန်တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်နိုင်ငံရေးရအရေးကြီးတဲ့ကိစ္စကိုဆွေးနွေးဖို့အတွက်ဒီဟွာလေးတစ်ခုပါပဲအမှန်ကတော့ခုံလေးတစ်ခုပါပဲအဲ့တော့ဒါအပေါ်မှာကိုပဲအခုကသဘောတူညီချက်မရနိုင်တဲ့အတွက်ကြောင့်ရှေ့ဆက်မတက်နိုင်တာကတော့တော်တော်ကိုဝင်နေဖို့ကောင်းတဲ့ကိစ္စပါ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုဒီဒေါက်တာဆန်းစုကြည်ဒီမိန့်ခွန်းထဲမှာပြောတာတစ်ချက်ရှိပါတယ်သူကတော့ပြည်သူအနေနဲ့အစိုးရကိုကြောက်စရာမလိုတော့ဘူးဆိုတာကိုတိုးတက်မှုတစ်ခုဖြစ်နေပြောပါတယ်ဆိုတော့အစိုးရကိုဒီချာချာလေးလာပါဝေဖန်တင်တာရှိရင်လည်းဝေဖန်မှာဆိုပြီးတော့လည်းသူကဖိတ်ခေါ်ပါတယ်ဆိုတော့အစိုးရကိုလေးလာစောင့်ကြည့်ဝေဖန်တဲ့နေရာမှာမီဒီယာကလည်းအဓိကအခန့်ကဏ္ဍပါပါတယ်ဒီနေရာမှာဒီစောင့်ကြည့်ဝေဖန်တာတွေမှာရောဒီ NLD အစိုးရတက်တန်းတစ်နှစ်အတွင်းမှာဘယ်လောက်များလုံခွင့်ကံခွင့်ရခဲ့ပါသလဲကိုမြင့်ကျော်ဆွေးနွေးပြပါခင်ဗျာ
ဟုတ်ဒီအဲ့ဒီဆိုရတဲ့တန်းတစ်နှစ်ပြန်ပါပေါ့နော်ဟိုလူတွေဟိုမီဒီယာသမားတွေရောလူတို့ရဲ့ဟိုစိတ်ထဲမှာရောကြောက်ရွံ့မှုအရင်လိုကြောက်ရွံ့မှုမျိုးဖန်ခံမှာတော့ဟုတ်လားရေယူခံမှာတော့အဲ့လိုဟာမျိုးရောပါလာတဲ့ဟာတော့ဟိုကျွန်တော်တို့လည်းခံစားရပါတယ်သို့တော့ဒါပေမဲ့လည်းပြောဆိုတဲ့မီဒီယာတို့ဟုတ်လားတက်ဆိုင်တဲ့နယ်ပယ်ကသူ့နားလေတက်ကြွနဲ့လူဒီ NLD ပါတီရဲ့ပြင်ပပေါ့နော်အဲ့လိုပြောဆိုထောက်ပြမှုတွေကိုတော့နားထောင်မှုနဲ့တုံ့ပြန်မှုအားနည်းတာတော့တွေ့ရတယ်ပေါ့နော်ဥပမာဥပဒေပြင်ဆင်ရေးအပိုင်းဆိုရင်ဟိုဒေါက်တာဆန်းစုကြည်မိကွန်းထဲမှာလည်းပါပါတယ်ဟိုပြိနေတဲ့ဥပဒေတွေပြင်ဆင်တဲ့ဟာတွေပြင်ဆင်နိုင်ခဲ့တယ်လို့ပြောတယ်ဒါပေမဲ့လည်းလက်တလို့ဒီ66ဂါဒီလို့ကိစ္စမျိုးကြည့်ရင်ဒီအများကဝေဖန်နေတဲ့ဒီအသံတွေကိုဟိုစီလျော်စွာဟိုတုံ့ပြန်တဲ့ဟာမျိုးမရှိဘူးတနည်းအားဖြင့်ဟိုတူတူပြောရင်တော့နားမထောင်ဘူးဆိုတဲ့သဘောမျိုးတွေတွေ့ရတာပေါ့နော်အဲ့ဒါလည်းဟိုလိုအပ်တဲ့အပိုင်းတစ်ခုလို့ထင်ပါတယ်မီဒီယာသမားတွေလွတ်လပ်ခွင့်အပိုင်းမှာတော့ရေးတင်တာရေးလို့ရတယ်သို့တော့ဟိုဖြေကြားမှုအပိုင်းတွေမှာအားနည်းနေသေးတယ်အရင်အစိုးရလက်ထက်တွေလိုပဲတက်ဆိုင်ရာအစိုးရအခွင့်အရေးအာဏာပိုင်းတွေကဖြေကြားမှုအပိုင်းမှာတော့အားနည်းနေသေးပဲဆိုတဲ့ဟာမျိုးတွေတွေ့နေရသေးပါမယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုဟိုချိန်1မိနစ်လောက်တော့ကျန်ပါသေးတယ်ဆိုတော့ဥယျာထုံးကိုလည်းအစီအစဉ်ဆုံးမသက်ခင်မှာတခုမေးချင်ပါတယ်ဆိုတော့ဒီ NLD မဟုတ်တဲ့တခြားနိုင်ငံရေးအင်အားစုတွေပဲဖြစ်ဖြစ်တခြားတက်ကြွလို့ရှားစုတွေပဲဖြစ်ဒီလိုအင်အားစုတွေရဲ့အတန်ရောဟိုအစိုးရအနေနဲ့ဘလောက်နားထောင်နိုင်လို့ယူဆလဲဥယျာထုံ
းအဲဒီအများစုကတော့ဟိုပါပေါ့နော်ကျွန်တော်တို့ဟိုလေ့လာအကဲခတ်ကြည့်ရတဲ့လောက်ကတော့ NLD အစိုးရကအပြင်ကအတန်တွေသိနားမထောင်ပါဘူးအထူးသဖြင့်တော့ဒေါက်တာဆန်းစုကြည်ပေါ့နော်ဒေါက်တာဆန်းစုကြည်အနေနဲ့ကတော့ဟိုဒီလိုကိစ္စမှာတော့စိတ်ပြီးတော့လေးလေးစားစားနားထောင်နေအဲဟိုမရှိဘူးဆိုပြီးတော့အဲ့ဒီလိုမျိုးခံစားချက်တွေများပါတယ်ဗျမီဒီယာသမားတွေရောနိုင်ငံရေးသမားတွေရောပေါ့နော
်ဟုတ်ကဲ့ကျေးဇူးပါပင်တိုင်းဆွေးနွေးပေးခဲ့တဲ့ဦးရထွန်းဦးမြင့်ကျော်ကိုရိုင်းပါဝင်ဆွေးနွေးတဲ့သူတွေစာရေးရေးသားပြုစုခဲ့တဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်နော
်ကောင်းလေးဦးစီစဉ်တက်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလာရေးစီစဉ်ပါရှင်ထုတ်လုပ်သူကတော့ကိုရနိုင်ဖြစ်ပါတယ်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Radio Internet Website နဲ့ Facebook ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစောဝင်းနိုင်ကပြောပြမှာပါရှင
် MPC သတင်းဌာနနိုင်ငံရေးဆိုင်ရာတာဝန်ခံ Chuck.ကိုသမရဒေါ်နယ်ထရမ့်ကတိုက်ခိုက်ပြောဆိုလိုက်တဲ့အတွက်မနေ့နိုဝင်ဘာလကကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့အငြင်းပွားပွဲကိစ္စအတွက်ပုံမှုပြင်းထန်သွားစေပါလေ။ဒီနေ့နေ့မနေ့မှာ Twitter ကနေသမရထရမ့်ရဲ့ရေးသားမှုနှစ်ခုအတွင်း chat တော့ရဲ့တင်ဆက်ပုံအပြင်သမရဟောင်းဘာရက်အိုဘားမားကသူ့ရဲ့ရွေးကောက်ပွဲမဲ့ဆက်စည်းမှုလုပ်ငန်းတွေကိုတယ်လီဖုန်းနဲ့ကြားပြနားထောင်ခဲ့တယ်ဆိုတဲ့တက်တဲ့အထောက်အထားမရှိတဲ့ဆွဆွဲပြောဆိုမှုအတွက်အချိန်ပိုပြီးထုတ်လွှင့်မပေးတာတွေအတွက်ဝေဖန်ရေးသားပြီး MBC အနေနဲ့ရုရှားကဝင်ရောက်ဆွတ်ဖက်တဲ့ဆိုတဲ့ကိစ္စကိုအတံမလွင့်တော့ဘို့တောင်းဆိုလိုက်ပါတယ်။ AP လတ်တရနေ့ကမနေ့ကကျင်းပခဲ့တဲ့ဂျာပြတ်ရေကောက်ပွဲမှာကနဦးရလတ်တေအရမွန်ပြည်နယ်ချောင်းစုံမြို့နယ်မဲဆန္ဒနယ်မှာပြည်ခိုင်မျိုးပါတီကဦးအောင်ကြည်သိန်း၊ရခိုင်ပြည်နယ်အမ်းမြို့နယ်မဲဆန္ဒနယ်ရေကောက်ပွဲမှာရခိုင်မျိုးသားပါတီကဒေါက်တာအေးမောင်တို့ကနေအသီးသီးအတားစီရနေကြပါတယ်။ရှမ်းပြည်နယ်ကျေးသီးနယ်မိုင်းနောက်မြို့နယ်တွေအတွက်လွတ်တော်ကိုယ်စားလှယ်တနေရာနဲ့ပြည်내လွတ်တော်နဲ့နေရာတို့အတွက်ပြုလုပ်တဲ့ရွေးကောက်ပွဲတွေမှာ SNLD ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်က300စလုံးမှတည်တည်တသာအသာစီးရနေတယ်လို့ SNLD ပါတီလက်ရှိလွတ်တော်အမတ်2က VOE ကိုအတည်ပြုပြောဆိုပါတယ်။ကျိုင်းတုံမျိုးနယ်မဲဆန္ဒနယ်မှာတော့ပြည်ခံဖြိုးပါတီကကိုယ်စားလှယ်လောင်းကနေအသာစီးရနေတယ်လို့ဆိုပါတယ်။ရွေးကောက်ပွဲရလဒ်တွေကိုတော့ဒီကနေ့မနေ့9နာရီမှကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောပါတယ်။ဖန်စီခံထားရတဲ့တောင်ကိုရီးယားသမ္မတဟောင်းပတ်ဂွန်ဟေးကိုထောက်ခံသူထောင်ပေါင်းများစွာဟာစနေနေ့ကဆိုးမျိုးတော်မှာဆူဝေးခဲ့ကြပြီးသူမကိုအချင်းထောင်ကနေပြန်လုပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြသူတွေကြားခန့်ရန်ဖြစ်မှာဆိုရင်လည်းအတွက်ဆန္ဒပြပွဲကိုထိမ့်သိမ်းမှုဆိုးမျိုးတော်ခမနာမှာရဲရင်အား1000ကျော်ကိုဖြန့်ချထားပါတယ်။ဆိုးမျိုးလာမကြီးပေါ်မှာမစ်စပတ်ကိုထောက်ခံသူတွေရောဆန့်ကျင်သူတွေပါဆူဝေးပြီးလွန်ခဲ့တဲ့လတွေကဆက်လို့နှစ်ဖက်အကြာအပြိုင်မှုတွေအပြိုင်ဆိုင်ဆန္ဒပြခဲ့ကြပါတယ်။
ကျေးဇူးပါရှင်ကိုစောဝင်းနိုင်ကတရင်ချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဒေါက်ခင်မြတ်သက်ဖြစ်ပါတယ်အင်ဂျင်နီယာကတော့
Dave Magnus ဖြစ်ပါရဲ့ရှင်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.